Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်မတော်တာရှင်များရှင်2019ခုနှစ်မတ်လ12ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ2432.40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီမနက်အတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံမြို့တော်မှာဘုံးနှစ်ခုပြန်လူပောက်ကွဲသွားတဲ့အတွက်အနည်းဆုံးလူ46ဦးသေဆုံးသွားပါတယ်EU ဥရောပသမဂ္ဂနိုင်ငံတွေနဲ့တူရကီကြားဆန့်ကျင်မှုတွေတိုးလာနေချိန်မှာပဲစနေနေ့ကတူရကီနိုင်ငံသားဝင်ကြီးပြည်ဝင်ခွင့်ပိတ်ပင်ခံခဲ့ရပါတယ်။အိန္ဒိယရဟယင်မြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကျူးကျော်ဝင်ရောက်ခဲ့ကြောင်းမြန်မာအစိုးရကအိန္ဒိယထံတိုင်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဒေါက်ခင်မျိုးတက်နဲ့တင်ပြပေးတော့မှာခင
်ဗျ။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးပွားစေတဲ့ဟောပြောလှုံ့ဆော်မှုပြုလုပ်ခဲ့တဲ့အတွက်ဆိုပြီးတော့ဆရာတော်ဦးဝီရီသူကိုမြန်မာတိုင်းငံလုံးအတိုင်းအတာနဲ့တရားဟောတဲ့နည်းပိတ်ပင်လိုက်တဲ့အပေါ်မှာ
ဘုံမမိတ်တွေကဘာလို့ဒီရောက်ကပုံကြီးအဲ့နာမှာရှိတဲ့ market ရဲ့ဈေးသွားဝယ်တော့တဲ့ဈေးရောင်းနေ
မှာမိခင်ပြည်သူ Wisconsin ပြည်နယ်ကဆရာတော်ကတော့အဲ့ဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆတဲ့အကြောင်းကိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်ဥရောပရဲ့မြန်မာရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်တို့ကိုလည်းဒီနေ့မှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစော်ဝဲလိုင်းနဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးသွားမှာပါရှင
်စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာရှိတဲ့ဘာသာရေးအဆောက်အဦးကိုစနေနေ့ကပြစ်မှတ်ထားပြုလုပ်တဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုပြန်လူဖြစ်သွားခဲ့တဲ့အတွက်အီရတ်ဖျားဘူးအများစုအပါအဝင်လူပေါင်း46ဦးသေဆုံးပြီးနောက်ထပ်လူ120လောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပျက်စီးတွန့်လင်နေတဲ့ခီးတဲ့တင်ဘတ်စကားတွေမျက်မှန်တွေလက်ကင်ဖုန်းတွေနဲ့တွန့်လင်ပျက်စီးနေတဲ့ဘိန်းတက်ကလထိုင်တွေတွေးတွေပေးချနေတဲ့ပုံတွေကိုမြင်တွေ့ကြရပါတယ်။တိုက်ခိုက်ခံမှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့ချက်ချင်းထွက်မလာသေးပါဘူး။ဒါပေမဲ့စီးရီးယားနိုင်ငံအတွင်းရှိတဲ့ရှီးယားဘာသာဝင်တွေရဲ့ဖျားကြောင်းတွေကို IS အစ္စလာမစ်ဆွန့်ရောက်စစ်သွေးကြွတွေကအရင်ကပြစ်မှတ်ထားတိုက်ခိုက်မှုတွေတာရကတွေရှိခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေတဲ့ဒမတ်စကတ်မြို့ဆင်ကျင်ဖုံးမှာရှိတဲ့ဖျားပုပ်ပြူကျောင်းမှာပြီးခဲ့တဲ့ဇွန်လတုန်းကဖြစ်သွားခဲ့တဲ့ဘုံနှလုံးပြိုင်ဖောက်ခွဲတိုက်ခိုက်မှုကြောင့်လူ12ဦးသေဆုံးသွားတဲ့ဖြစ်ရလဲပါဝင်ပါတယ်။အခုဖြစ်သွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့စီးရီးယားအနာဘယ်နေနဲ့စီးရီးယားရဲ့စောင့်ကြည့်သူတွေအကြားမတူညီတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။အစိုးရရုံးမှန်တန်ကြားဌာနကတော့ဘုံတွေကိုမြို့တော်မှာရှိတဲ့ဘပ်အယ်ဆဂရီတင်ကြိုင်အနီးမှာကြိုတင်ချထားခဲ့တယ်လို့ပြောဆိုနေပြီးဟက်စ်ဘိုလာအဖွဲ့ကတော့အသေးခံဘုံခွဲသမားတွေကဖျားကြောင်အနီးကိုဖောက်ခွဲပစ္စည်းတွေတည်ဆောင်လာတာလို့ပြောပါတယ
်။ EU ဥရောပသမဂ္ဂနိုင်ငံတွေကြားတူရကီကိုဆန့်ကျင်မှုတွေတိုးလာနေချိန်မှာပဲစနေနေ့ကတူရကီနိုင်ငံခြားရေးဝန်ကြီးမဲလ်ဘုတ်ကဗူဆိုဂလူကနိုင်သလန်နိုင်ငံကိုဝင်ခွင့်အပိတ်ပင်ခံခဲ့ရပါတယ်။အခုလိုတန်းနဲ့ပိတ်ပင်မှုအတွက်တူရကီသမ္မတရီဆက်တိုင်းအပ်အာရိုဝန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒါအပြင်တူရကီရဲ့နေတိုးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့နိုင်သလန်နိုင်ငံကိုနာဇီတွေနဲ့နှိုင်းယှဉ်ပြောဆိုခဲ့တဲ့သူ့ရဲ့ဒီသတင်းပတ်ထည်ပြောဆိုချက်အတိုင်းနာဇီလက်ကျန်နိုင်ငံတစ်နိုင်ငံလို့ဒုတိယအကြိမ်ဖြစ်နေထက်လောင်းပြောဆိုခဲ့တာပါ။အခုလိုမှတ်ချက်ပေးပြောကြမှုကမိုက်မဲတဲ့ပြောဆိုချက်လို့နိုင်သလန်ဝန်ကြီးချုပ်မာခရူဒီကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သူတို့ဒေါသထွက်နေတာမျိုးပြောဆိုရဲဆိုတာသိပေမဲ့ဒီလိုပြောဆိုချက်ကတော့ဘောင်းလွတ်နေတယ်လို့ပြောပါတယ်။အခုလိုပြောကြားချက်ထွက်လာပြီးမကြာခင်မှာပဲအခုဂျာမနီကိုရောက်နေတဲ့တူရကီနိုင်ငံရဲ့မိသားစုဝင်ကြီးဖာတမာဘီ2ဆိုင်ယန်ကာယာဟာနိုင်သလန်စုကုန်းလန်းကနေတွားအောင်မယ်လို့တူရကီအစိုးရသတင်းဌာနဖြစ်တဲ့အနာဒိုလူကအကြေညာပါတယ်။နိုင်သလန်မှာသူမြတ်ဟောပြောပွဲကျင်းပဖို့အတွက်ငိုစီစဉ်ထားတာဖြတ်သိမ်းတဲ့ဂျာကနေခုလိုတွားအောင်ဖို့ကြေညာတာပါ။တူရကီနိုင်ငံမှာသမရအာဒဝါ2029အထိဆက်အုပ်ချုပ်နိုင်ပြီးအာနာပိုရလာစင်းမဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆန္ဒခံယူပွဲမှာတိုင်ခင်စီယုံရေးလုပ်နေတဲ့တူရကီဝင်ကြီးတွေရဲ့လာရောက်မှုကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံပဲညှင်းဆုံနေကြတာဖြစ်ပါတယ်
။ဂျိုးဘိုးလည်းထွက်တဲ့အမျိုးသားတဦးကဝါရှင်တန် DC မြို့မှာရှိတဲ့သမ္မတအိမ်ပြုတော်လုံခြုံရေးတွေကိုကြော်ဖြတ်ပြီးချန်စီယိုအတွင်းကိုခိုးဝင်ခဲ့တဲ့အတွက်တောက်ကြနေညတကောင်မတိုင်ခင်လေးမှာဖမ်းဆီးထိန်းသိမ်းခံရရပါတယ်။အဲ့ဒီခိုးဝင်လာသူဟာအသက်26နှစ်အရွယ်ကယ်လီဖိုးနီးယားပြည်နယ်မီလ်ပီတာစ်မြို့ကဂျိုနသန်ထရန့်ဆိုသူဖြစ်ပြီးသူ့ကိုယူနီဖောင်းဖို့လုံခြုံရေးတပ်ဖွဲ့တွေကအခက်အခဲမရှိဘဲဖမ်းဆီးလိုက်နိုင်တယ်လို့ဆိုပါတယ်။ခိုးဝင်လာတဲ့လူငယ်အမျိုးသားဟာစိတ်မနှံ့တဲ့သူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲ့ဒီလူငယ်ဟာရာဇဝတ်မှုကျူးလွန်ထားတဲ့အနောက်ကျောင်းမရှိဘူးလို့ဆိုပါတယ်။ဂျိုနသန်ရဲ့ကျောပိုးအိတ်ကိုအင်ပြူတော်မျက်ခင်းပြင်မှာရှာဖွေစစ်ဆေးကြည့်တဲ့အခါအထက်မှာအနေရရှိစေတဲ့ပစ္စည်းနဲ့စိုးရင်စရာကောင်းတဲ့အရာဝတ္ထုတွေမတွေ့ခဲ့ရဘူးလို့အင်ပြူတော်လုံခြုံရေးအဖွဲ့ရဲ့ပြောခွင့်ရမာတင်မူလ်ဟိုလန်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ သူဟာသမရရဲ့မိတ်ဆွေဖြစ်ကြောင်းသမရနဲ့တွေ့ဖို့ချင်းဆိုထားပြီးဖြစ်ကြောင်းနဲ့သူဟာအိမ်ပြီးတော့ချန်စီယိုကိုခုံကျော်ပြီးဝင်လာခဲ့ခြင်းဖြစ်ကြောင်းလုံခြုံရေးအရာရှိတွေကိုဂျိုနာသန်ထရန့်ကပြောဆိုခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်ပွားခဲ့တဲ့အချိန်ကသမရထရန့်လည်းအိမ်ပြီးတော့အတွက်မှာရှိနေပေမဲ့သမရအတွက်ဘလို့နည်းနဲ့မှအန်ဒီရဲ့မကြောက်စေခဲ့ဘူးလို့အိမ်ပြီးတော့အရာရှိတွေကပြောပါတယ
်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ဟာလာမယ့်အင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပြီးသူသမရအိမ်ပြီးကိုလာရောက်ချိန်မှာသူ့ရဲ့ရုရှားသမရဗလာဒီမီယာပူတင်နဲ့ပတ်သက်တဲ့သဘောထားအတွေ့အကြုံဆိုင်ရာတွေကိုမေးမြန်းဖို့အတွက်အမေရိကန်သမ္မတကပြင်ဆင်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကရုရှားခေါင်းဆောင်နဲ့ထိတွေ့ဆက်ဆံရေးအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာဂျာမနီဝန်ကြီးချုပ်မာကယ်ရဲ့ရုရှားခေါင်းဆောင်အပေါ်အမြင်သဘောထားတွေကိုသိရဖို့အတွက်တိုက်ကိုဆေးရထက်တန်နေတယ်လို့ထရမ့်အစိုးရအဖွဲ့ဝင်အခြေခံအရာရှိသူကပြောပါတယ်။ရုရှားသမ္မတပူတင်နဲ့ပတ်သက်လာရင်အထူးသဖြင့်အမေရိကန်ရဲ့2016ရွေးကောက်ပွဲကိုရုရှားကဩစာလွှမ်းမိုးဖို့အတွက်ကြိုးစားမှုတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ရိုးရှင်းလာတဲ့သဘောထားအပေါ်မှာအက်ဒလိုင်းနဲ့တမုတ်တရားတစ်ဖက်တစ်ချက်ကနိုင်ငံတွေအားလုံးကနေအကဲခတ်တွေကတန်တရားရှိနေကြတာပါဒါပေမဲ့ထရမ့်ကသူနဲ့ဂျာမနီခေါင်းဆောင်တို့ကြားအရင်ကလူသိချင်းချသဘောထားကိုလွှဲမှုတွေကိုအသာထားပြီးကုန်သွယ်ရေးလိုကိစ္စရပ်တွေကနေယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့ရုရှားရဲ့ဆိုင်ဘာတိုက်ခိုက်မှုတွေလိုကိစ္စရပ်တွေအဆုံးပြဿနာရပ်တွေမှာခိုင်မာတဲ့ဘုံသဘောထားရအောင်လှုပ်ဆောင်ခြင်းနဲ့ဆန္ဒရှိတယ်လို့မတ်လ14ရက်လမှာအင်ကာနိခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံရှင်နေဘွယ်အကျိုးဖြစ်တဲ့တာဝန်ရှိသူ၄ဦးကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရမ့်ကဂျာမနီဝန်ကြီးချုပ်မာကယ်ဟာဒုက္ခတဲ့အများပြားကိုလက်ခံတဲ့မူဝါဒကျင့်သုံးပြီးဂျာမနီကိုဖျက်ဆီးနေတယ်လို့သူ့ရဲ့ရွေးကောက်ပွဲစည်းရုံးကလာတော့ကဆွဆွဲပြောဆိုတယ်လို့ဝန်ကြီးချုပ်မာကယ်ကလည်းထရမ့်ရဲ့ခီးသွွားပိတ်ပင်တဲ့ယာယီမိန့်ဟာတရားမျှတမှုမရှိဘူးလို့ဝေဖန်ခဲ့တာပါ။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံလေကြောင်းပိုင်တဲ့ထဲကိုအိန္ဒိယနေဇက်လုံခြုံရေးတပ်ဖွဲ့ရဲ့ဟာရင်ကြွကြော်ဝင်ရောက်ခဲ့ကြောင်းမြန်မာအစိုးရကအိန္ဒိယအစိုးရထံတိုင်ကြားစာပေးပို့ခဲ့ကြောင်းအိန္ဒိယအခြေစိုက် The Times of India သတင်းစာမှာရေးသားထားပါတယ်အဲ့ဒီဖြစ်ရဟာအိန္ဒိယမြန်မာနေဇက်မီဇိုရမ်ပြည်နယ်အတွင်းကဇိုခေါ်သာကျေးရွာမှာအခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာဖြစ်သွားခဲ့တာလို့ဆိုပါတယ်အဲ့ဒီအဖြစ်အပျက်နဲ့ပတ်သက်လို့ဖြည့်ရှင်းချက်ပေးဖို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကတဆင့်နေကြားဆောင်တပ်ဖွဲ့ထံအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုသူတို့ရဲ့ရဟယင်တွေကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိကြောင်းနေကြားဆောင်တပ်ဖွဲ့ကအိန္ဒိယအစိုးရထံအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်ဌာနအတွင်းစုံစမ်းစစ်ဆေးမှုတွေအရဖေဖော်ဝါရီလ3ရက်နေ့တုန်းကအဆင့်မြင့်အပေါ်စားရဟယင်တစ်စင်းဟာကွန်ဘီဂရမ်လေတအခြေဆက်စခန်းကနေနိုင်ငံနေဇက်ဒေသတစ်လျှောက်မီတာ 9500 လောက်အမြင့်မှာပြန်တန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အနေကြဆောင်တပ်ဖွဲ့ရဲ့ရဟယင်ဟာအိန္ဒိယနိုင်ငံပိုင်မီဇိုရမ်ပြည်နယ်ကိုဖျက်ချော်ပြီးမြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိဘူးလို့ချေပပြောဆိုပါတယ်။2015ခုနှစ်တွင်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံပိုင်နယ်ထဲကိုဝင်ရောက်ပြီးစစ်ဆင်ရေးပြုလုပ်ခဲ့ပြီးတဲ့နောက်နိုင်ငံအကြားဒီကိစ္စဟာအတိမ်ဆောင်းမခံတဲ့ကိစ္စရပ်တစ်ခုဖြစ်လာခဲ့ပါတယ်။
မလေးရှားနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အိုက်ဖိုးကဂျန်လန်ကမ်ပါရပ်ကွက်မှာရှိတဲ့အလှပြင်ဆိုင်တစ်ဆိုင်ကိုလူမုန်ခိုကူးမှုနဲ့ပတ်သက်ပြီးရဲကမတင်ကားလို့ဝင်ရောက်စီးနှင်းရှာဖွေရမှာမြန်မာနိုင်ငံကရှမ်းမြို့သမီး19ဦးနဲ့ဗီယက်နမ်ကတဦးတို့ကိုတွေ့ရှိခဲ့ပြီးကယ်ဆယ်နိုင်ခဲ့တယ်လို့မလေးရှားရဲတွေကပြောပါတယ်။ကွာလာလမ်ပူးနဲ့ပီနန်အဝေးပြေးလမ်းမကြီးပေါ်မှာရှိတဲ့အိုက်ဖိုးမြို့မှာလူကုန်ကူးပြီးလိန်ဖြော်ပြေးလုပ်ငန်းလုပ်ကိုင်နေတဲ့အလှပြင်ဆိုင်ကိုစစ်သည်ပြင်းနေမှာဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးလူကုန်ကူးခံရသူလို့ယူဆသူနိုင်ငံခြားသားအယောက်20ကိုမလေးရှားနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့အတစ်ဆမ်ကကဲတင်နိုင်ခဲ့တယ်လို့မလေးရှားသတင်းတွေမှာဖော်ပြပါတယ်လူကုန်ကူးခံရသူလို့ယူဆတွေကြသူဟာမြန်မာနိုင်ငံကဆက်ကူအောင်နဲ့ဗီယက်နမ်မှာတယောက်ဖြစ်နေတာတွေ့ရပြီးရာဇဝတ်မှုကျူးလွန်သူ9ဦးကိုတော့ဖမ်းဆီးထားတယ်လို့ပြည်ရိုက်ပြည်နယ်ရာဇဝတ်မှုကင်းစုံစမ်းရေးအဖွဲ့အကြီးအကဲကတောက်ကြောင်နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
တရားစွဲဆိုခံထားရတဲ့တောင်ကိုရီးယားသမ္မတပက်ကွန်ဟေးနဲ့ပတ်သက်လို့ဆန့်ကျင်ဘဲအုပ်စုတွေစနေနေ့ကလမ်းမတွေပေါ်ထွက်ဆန္ဒပြနေကြတဲ့အချိန်မှာပဲသမ္မတကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိဘဲသမ္မတအိမ်တော်အတွင်းမှာပဲနေထိုင်နေပါတယ်။သူမကိုတရားစွဲဆိုဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံဆိုင်ရာခုံရုံးကတောက်ကြနေမှာတင်းကြီးတင်းညွတ်တဲ့အတီးပြုတ်လိုက်ပြီးတဲ့နောက်သမ္မတဟာတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိဘဲ Blue House လို့ခေါ်တဲ့သမ္မတအိမ်ကြီးတို့မှာပဲဆက်လက်နေထိုင်နေတာဖြစ်ပါတယ်။သမ္မတအိမ်တော်ကနေထွက်ခွာပြေးပြင်ဆင်ဖို့သူမအနေနဲ့အချိန်ထပ်လိုသေးတဲ့အတွက်အခုလိုသမ္မတအိမ်အတွင်းမှာစစ်နေခြင်းဖြစ်ကြောင်းသမ္မတရဲ့လက်ထောက်တွေကပြောပါတယ
်။အိန္ဒိယနိုင်ငံရဲ့ နိုင်ငံရေးရရေးပါလာတဲ့ Uttar Pradesh ပြည်နယ်လက်တော်ရွေးကောက်ပွဲမှာအာဏာရ BJP ပါတီကအပြတ်အသတ်အနိုင်ရသွားပါပြီ။ဒီအောင်မြင်မှုကအုပ်ချုပ်မှုတက်တန်းထက်ဝက်ရောက်လာပြီးဖြစ်တဲ့ဝန်ကြီးချုပ် Narendra Modi အတွက်အင်အားဖြစ်လာစေတာပါ။လူ့ရေးအထူးထက်ဆုံးဖြစ်တဲ့ဒီပြည်နယ်ရဲ့အာဏာရ Samajwadi ပါတီကို BJP ပါတီကနေဖယ်ရှားလိုက်နိုင်တာဖြစ်ပြီးလက်တော်ရွေးကောက်ပွဲတွေလက်တလောကျင်းပနေတဲ့ပြည်နယ်၅ခုထဲကအကြီးဆုံးပြည်နယ်မှာအခုလိုအနိုင်ရလိုက်တာအကြီးမားဆုံးရွေးကောက်ပွဲဆုလက်တစ်ခုလည်းဖြစ်ပါတယ်။
ကုဇဝင်းလိုင်းနဲ့ဒေါက်ခင်မျိုးတက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဆရာတော်ဦးဝီရသူကိုတရားဟောခွင့်တနည်းပိတ်ပင်တဲ့အပေါ်အမြင်တွေကိုတင်ဆက်ပေးပါမယ်။ဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးပွားစေတဲ့ဟောပြောလှုံ့ဆော်မှုတွေပြုလုပ်နေတဲ့အတွက်ဆိုပြီးတော့နိုင်ငံတော်တန်ကမဟာနာယကအဖွဲ့ကမန္တလေးမစိုးရိမ်တိုက်သစ်ဆရာတော်ဦးဝီရသူကိုမြန်မာတိုင်းငံလုံးအတိုင်းအတာနဲ့တရားဟောခွင့်တနည်းပိတ်ပင်လိုက်တဲ့အပေါ်မှာအမေရိကန်ပြည်အောင်စုမှာရှိနေတဲ့ဆရာတော်တွေအကြားမှာအမြင်သဘောထားတွေအမျိုးမျိုးကွဲပြားနေပါတယ်။ဝစ်ကွန်ဆင်ဆရာတော်ကတော့ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာယဟန်ပြူများတမကရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူဆရာတော်ကတော့ယဟန်တပါးတဲ့ကိုအခုလိုပြစ်မှတ်ထားမလို့ဆောင်တင်ဘူးလို့မိန်ကြပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်
။မလ9ရက်နေ့မှာကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအထူးစည်းဝေးဘက်ကနေမန္တလေးတိုင်းဒေသကြီးမဟာအောင်မြေမြို့နယ်မစိုးရင်တိုက်သည့်နိုင်ငံကအဖွဲ့ဝင်ဆရာတော်ဦးဝီစိတ်တာဘီဝန်တခေါ်ဦးဝီရသူကိုတရားဟောခွင့်တနည်းပိတ်ပင်ဖို့ဆုံးဖြတ်လိုက်ကြောင်းမလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဦးဝီရသူအနေနဲ့ဘာသာတရားတစ်ခုနဲ့တစ်ခုအကြားအမုန်းတရားပွားပြီးဘာသာရေးအထူးကိယုံဖြစ်စေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားအောင်လုံဆော်ဟောပြောမှုတွေတရားဥပဒေစိုးမိုးမှုကိုအဟံတားဖြစ်စေတဲ့ဟောပြောမှုတွေနဲ့နိုင်ငံရေးပါတီများအကြားဘက်လိုက်ဝေဖန်ပြောဆိုမှုတွေကိုဒေသအနှံ့အပြားမှာကြိမ်ဖန်များစွာပြုလုပ်နေတဲ့အတွက်အခုလိုတရားဟောခွင့်ပိတ်ပင်လိုက်တာဖြစ်တဲ့အကြောင်းတိုင်းဒေသကြီးပြည်နယ်တန်ခါနိုင်ငံအဖွဲ့အားလုံးဂိုင်းစုံကိုနိုင်ငံတော်တန်ခါမဟာနိုင်ငံအဖွဲ့ကအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်တန်ခါမဟာနိုင်ငံအဖွဲ့ရဲ့ဒီဆုံးဖြတ်ချက်ဟာမှန်ကန်တယ်လို့ယူဆကြောင်းအမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မဲလ်ဝေါကီမြို့မှာသတင်းသုံးတဲ့ဆရာတော်ဦးဇာဂရကမိန့်ပါတယ
်မဟာနိုင်ငံဆရာတော်ဒီဆုံးဖြတ်ချက်ကတင့်တော်ပါတယ်မှန်ပါတယ်ဦးဇာသူကမှန်တော့လက်ခံမှုတော့ကောင်းတာပေါ့လေဆရာတော်ဒီဆုံးဖြတ်ချက်ကြည့်တာဟိုဖတ်ကြည့်တာမှန်ပါတယ်သူဟောပြောမှုတွေကဟိုတာမန်လူတွေအတွက်မတန်မှတွေးခေါ်ချွတ်ချော်သွားသေးတယ်နောက်တွေးဆနေတဲ့ကိစ္စတွေတွေ့ရတော့လေအဲ့ဒါကိုသူကနောက်ကလူတွေကပဲစီမံပေးနေကြလားမသိဘူးသူတို့ဟိုဝင်နေဒီပုံစံနေနဲ့လှုပ်တာတွေနောက်အောက်ကနေတိတ်ဝေဖွင့်ပေးတာတွေဆိုတာစန့်ကျင်ရင်ဒီမျိုးနဲ့သူစန့်ကျင်ပြတာပေါ့လေ
အဲ့လိုမျိုးအခုဖြစ်နေတဲ့အတွက်ဒီမြန်မာနိုင်ငံရဲ့ဂုံတိတ်ခါဒီအထူးသဖြင့်တော့ဗုဒ္ဓဘာသာနိုင်ငံတော်ဆိုတဲ့ဒီဟိုပြယုတ်ပေါ့နော်ဂုံပြယုတ်ဟာတဖြည်းဖြည်းနဲ့မင်းမင်လာတဲ့နောက်လူငယ်တွေကြားထဲမှာလည်းဘာသာတရားကိုတော်တော်လေးအထင်သေးအမြင်သေးဖြစ်လာတဲ့ပုံစံမျိုးတွေများဖြစ်သွားစေမလားဥအဲ့ဒီဘက်ကမြဥတည်နေသလားဗျာဖြစ်နေတဲ့ပုံစံ
ဖြစ်နေဖြစ်ပြီးဒီကရဒီမှာသူဘုံမိတ်ဆွေတပါးကိုနေရောက်ကပုံကြီးအဲ့နာမှာရှိတဲ့မားကတ်တဲ့ဈေးသွားဝယ်တော့တဲ့ဈေးရောင်းသမားအမဲတယောက်ကနေများတို့သူတို့သူမျိုးသူတို့ဘာတော်ဝင်လူအနိုင်ကျင့်နေပါတယ်ဆိုပြီးလာပြီးတော့ညာလုံးစိန်ခေါ်တယ်အဲ့ဒါမျိုးကြုံရတယ်နောက်တခါအရင်တော့ဘုံဘုံတို့ရောက်ခါသာဆိုရင်တွေ့တဲ့နေရာမှာသူတို့ယူသေးကြရှိခိုးကြအခုတော့အဲ့ဒီပုံစံကမင်းမင်းတော့ကြည်ပါမှမင်းမင်းတို့အင်ကြည်ရင်းညာလဲကလေးတွေလူငယ်လူငယ်တွေရဲ့အမြင်မှတင်သေးရလို့ဥပမာပေါ့သူတို့ကဒီမိုကရေစီလိုလာတဲ့မြင်ကျတဲ့လူငယ်တွေရဲ့အမြင်ထဲမှာပေါ့လေတင်သေးအမြင်သေးတဲ့ပုံစံတွေညှိုးနှွမ်းလာတဲ့ကြည်ပါရောကြည်ရင်းရောအဲ့ဒါဘုရားဘာသာရဲ့အေးမြပါတယ်ငြင်းချမ်းပါတယ်ဆိုတဲ့ဟာကြီးရောမင်းမင်းလာတယ်ကြာလာတော့တွေ့ရတာပဲဒါကရဲ့အဲ့ဒါတော့လုံးစိတ်မကောင်းကြဘူး
လက်ရှိအမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်မှာသတင်းသုံးနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာယဟန်ပြူများတမကဥက္ကဋ္ဌဟောင်းအရှင်ခေမာစာရကတော့တန်ဃာတပါးလူပုဂ္ဂိုလ်တဦးကိုအခုလိုပြစ်မှတ်ထားအရေးယူရုံနဲ့ဒီကိစ္စပြစ်ပြတ်သွားမယ်လို့မယူဆကြောင်းမှိတ်ပါတယ
်။သတင်းမြင်တာကတော့ဒီဆရာတို့လေးပြောသွားတာကဘလောက်ထိအရေးပါလဲဘလောက်ထိကြီးခိုက်တယ်လဲပေါ့လူတယောက်သူ့ဟာနဲ့သူပြောတယ်အဲ့ဒီပြောတဲ့ဥစ္စာဟာခဏဆိုတော့ပေါ့ပုဂ္ဂိုလ်ရေးကြီးခိုက်တယ်လားနိုင်ငံတော်ကိုကြီးခိုက်တယ်လားတဖက်သားကိုထိခဲ့သလားအများကြီးစစ်ဖို့တော့လိုတာပေါ့ဒီဆရာတော်ကပြောရုံပဲပြောတာပါဟုတ်လားဆုံးတဲ့လူကဆုံးသွားပြီဘာကြောင့်ဆုံးလဲအဲ့ဒီကောက်ကြောင်တွေကိုအဓိကလိုက်ပြီးတော့အပြေမှန်ရအောင်လုပ်ဖို့ပဲရှိဘေးကလူတယောက်ကဝေဖန်တာကိုပဲလိုက်ပြီးတော့ဦးဇင်းတို့အရေးလုံးနေကြမယ်ပြောနေကြမယ်ဆိုရင်တော့ ဒါအတိတ်ပဲလည်းမရှိဘူးလို့ဥစ္စာကတော့မြင်တယ
်တခုရှိတာကဗျာအခုကအပြစ်မှာဝေဖန်နေကြတဲ့သူတွေအရသားတွေအများကြီးတော့ရှိတာပေါ့ဗျာကောင်းဤဆိုဤပေါ့နော်ဒီအမှုကိုစုံစမ်းစစ်ဆေးတဲ့ပုံစံနဲ့ပတ်သက်ပြီးတော့အခုချိန်ထိတရားခံမမိသေးတဲ့အပေါ်မျိုးစုံဝေဖန်နေကြတာတွေရှိသလိုရဲကလှုပ်သွားတဲ့ဒင်းသားရှင်းလင်းပွဲမှာလည်းတော်တော်လေးသူတို့လောင်ပြောင်တော်ကြတယ်လေဒါပေမဲ့အရှင်ဝီရသူကသူကယဟန်တစ်ပါးလည်းဖြစ်နေတော့ဒီယဟန်နဲ့ဝိနည်းနဲ့မညီတဲ့ဇကားကိုများပြောမိသလားလို့
ဝိနည်းနဲ့ညီတယ်မညီတယ်ဆိုတဲ့ဥစ္စာကဥစဉ်တို့မြင်တာကနောက်ပိုင်းမှမှဒါကပြောကြဆိုကြတချို့လည်းစိတ်မထိုင်နိုင်တချို့ကလည်းစိတ်ထိုင်နိုင်ရတော့ပေါ့ဥစဉ်တို့ပြောတာကဒီမြန်မာနိုင်ငံမှာဟာလာဒီဆရာတို့ကပြောတဲ့ဥစ္စာကိုပဲဥစဉ်တို့ကအရေးယူမယ်ပုံမှန်တက်မယ်ရှုပ်ရှားနေမယ်ဆိုလို့ရှိရင်ဟာလာဆုံးနဲ့ဆုံးမှာမဟုတ်ဘူးပေါ့ဒီလိုဖြစ်လာရတာအကြောင်းရင်းတွေကိုလည်းဥစဉ်တို့ရှားဖွေနေတာကိုမတွေ့ရဘူးပေါ့ဒါဂိတ်ဆုံးသွားတာမဟုတ်ပါဘူးဂိတ်မဆုံးဘူးဥစဉ်လိုပြောချင်တာကအဲ့လိုပြင့်မဲ့တကိထိရောက်တဲ့အနေအထားကိုသူရှာဖွေနိုင်တယ်လို့ဥစဉ်တို့မမြင်ဘူးပေါ့ဆရာတို့ဥဝေရသူကပဲရွေးပြီးတော့လုံနေမယ်ဆိုရင်ပို့ပြီးတော့ဆိုးလာနိုင်တာပေါ့ဒီလိုဘာကြောင့်နိုင်ငံမှာဖြစ်နေရတယ်ဆိုတာကိုအရင်လိုက်ဖို့လိုတယ်ဘေကစလေးဆိုတာလိုက်ဖို့လိုတယ
်နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကဥဝေရသူကိုအခုလိုတရားဟောခွင့်တနည်းပိတ်ပင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ပြည်တွင်းမှာရှိတဲ့ဆရာတော်တန်ဃာတော်တွေအကြမ်းပါလဲသဘောထားအမြင်တွေအမျိုးမျိုးကွဲပြားနေကြတာပါဥဝိရသူအပေါ်အခုလိုပိတ်ပင်ချက်ထုတ်ပြန်တဲ့အတွက်ဒီကိစ္စကိုကန့်ကွက်ကြောင်းပြသတဲ့အနေနဲ့ချီတက်ဆန္ဒပြမယ်လို့ပြောဆိုနေတဲ့တန်ဃာတော်တွေရှိသလိုနိုင်ငံတော်တန်ဃာမဟာနာကအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုကြတဲ့တန်ဃာတော်တွေလည်းအများအပြားရှိနေကြတာဖြစ်ပါတယ်ခင်ဗျာရရှိမြက်နော်ဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပိရက်ကိုခါရိုင်းနစ်တေလို၁၀ရက်မဟုတ်ပဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိရက်၁၀ရက်ကနေ၅ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932328555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
တော်တာရှင်တွေအနေနဲ့အင်္ဂါညတိုင်းလေလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေ။တိုင်းလေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတိုင်းရိုက်ဆွေးနွေးပေးနေကြဖြစ်ပါရစေ။အခုတစ်ခါမှာတော့ဦးအောင်ခေမြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြမတွင်ကူပြောင်းရေးမှာအစိုးရဝန်ထမ်းတွေစွန့်ရည်ထပ်မြက်လာဖို့အတွက်ကမ္ဘာပံအာရှဖွံ့ဖြိုးရေးဘဏ်နဲ့ဂျပန်နိုင်ငံကကူညီနေပုံကိုဦးအောင်ခေကသုံးသပ်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
နိုင်ငံကြရဲ့ကူညီထောက်ပံ့မှုကိုလိုချင်ရင်အဲ့ဒီနိုင်ငံကသတ်မှတ်ထားတဲ့စွမ်းရည်ရှိဖို့လိုပါလေ။ချမ်းသာတဲ့အလူရှင်နိုင်ငံကဆင်းရဲတဲ့နိုင်ငံကိုကူညီထောက်ပံ့တာဖြစ်တဲ့အတွက်အလူရှင်နိုင်ငံတွေညွှန်ကြားတဲ့အတိုင်းလိုက်လုပ်ကြရပါလေ။သူများထောက်ပံ့တာကိုလက်ခံပြီးကိုတင်တယ်လို့လို့မရပါဘူး။ညွှန်ကြားသတ်မှတ်ထားတဲ့အတိုင်းမလုပ်ရင်နိုင်ငံကြအကူအညီဘယ်လောက်ပေးပြီးဖွံ့ဖြိုးတိုးတက်လာမှာမဟုတ်ဘူးလို့အလူရှင်နိုင်ငံတွေကယူဆပါလေ။ဒါကြောင့်အလူရှင်နိုင်ငံကညွှန်ကြားတဲ့အတိုင်းလိုက်လုပ်ရပြီမဲ့ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေအဖြစ်သတ်မှတ်ကြပါတယ်။စွန့်ရည်ရှိမှတိုးတက်ဖွံ့ဖြိုးမှဖြစ်တယ်လို့နိုင်ငံသားအကူအညီကိုသုံးရမှလည်းစွန့်ရည်ရှိဖို့လိုတယ်ဆိုတဲ့သဘောတရားကိုအလူရှင်နိုင်ငံကကျင့်သုံးပါတယ်။နိုင်ငံသားအကူအညီကိုသုံးနိုင်အောင်မြမအမှုတန်းတွေကိုတင်တန်းပေးထားတာလည်းစွန့်ရည်မြင့်တင်တဲ့သဘောပါပဲ။ဒါပေမဲ့မြမပြည်သူနေရာမျိုးမှာတော့အလူရှင်နိုင်ငံရဲ့စံသတ်မှတ်ချက်တွေဟာအလုံးမြင့်မားနေပုံရပါတယ်။ဒါကြောင့်စီမံကိန်းအောင်မြင်မှုအတွက်အလူရှင်နိုင်ငံသတ်မှတ်တဲ့အတိုင်းစွန့်ရည်မြင့်တင်ဖို့လိုအပ်ပါတယ်။ဒါပေမဲ့တရုတ်ပြည်တဲ့ကူညီထောက်ပံ့မှုပါတော့ဒီလိုသတ်မှတ်ချက်မျိုးရှိပုံမရပါဘူး
။မြမဒီမိုကရေစီအတွင်ကူပြောင်းရေးကိုအားပေးတဲ့အနေနဲ့စွန့်ရည်မြင့်တင်ရေးဆိုတဲ့ပေတံကိုအလူရှင်နိုင်ငံကအသုံးပြုပုံနဲ့ပတ်သက်ပြီးဂျပန်နိုင်ငံကျိုတိုဆန်ဂျိုတက္ကသိုလ်ပါမောက္ခပက်ထရစ်စထရက်ဖို့ဒ်က2015မှာစရန်ထုတ်ဖူးပါတယ်အကူအညီပေးတဲ့နိုင်ငံကအပေါ်စည်းယူနိုင်အောင်စွမ်းရည်မြင့်တင်ရေးကိုဦးစားပေးတယ်ဆိုတဲ့အယူအဆနဲ့ အကူအညီယူတဲ့နိုင်ငံဟာမိမိဘာသာဖွံ့ဖြိုးရေးလမ်းစဉ်ချမှတ်ပြီးအကောင့်ထဲပေါ်နိုင်အောင်စွမ်းရည်မြင့်တင်ရတယ်ဆိုတဲ့အယူအဆတွေကိုစမ်းစစ်ထားပါတယ်။2013နဲ့2014မှာမြန်မာပြည်သွားပြီးနိုင်ငံသားအကူအညီနဲ့သက်ဆိုင်သူတွေကိုတွေ့ဆုံမေးမြန်းတဲ့အပေါ်မှာအခြေခံတဲ့စာရန်ဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာရေရှည်စီမံကိန်းဖြစ်တော်မူပါဝင်သူတွေအားလုံးယုံကြည်မှုအပြည့်အဝရှိဖို့လိုပါတယ်
။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကမ္ဘာ့ဘဏ်ကဒေါ်လာ380မှတည်ပြီးဒေသခံဦးစီးတဲ့ဖွံ့ဖြိုးရေးစီမံကိန်းကို2013မှာစတင်အကောင့်ထည့်ပေါ်ပါတယ်။အထက်ကအမိန်ပေးပြီးစီမံကိန်းချတဲ့အလေးအကျင့်အစားစီမံကိန်းရေးဆွဲရမှာအောက်ခြေကပါဝင်လာအောင်ရွေတာဖြစ်ပါတယ်။အောက်ခြေအဖွဲ့အစည်းတွေဖြစ်တဲ့အယက်သားအသင်းအဖွဲ့တွေပါဝင်တဲ့အခန်းကဏ္ဍကျေပြန့်လာတဲ့သဘောရှိပါတယ်။ဒေသခံတွေဗန္ဒာရေးစီမံခံခွဲမှုနားလည်သဘောပေါက်အောင်ကမ္ဘာ့ဘဝန်တန်းတွေကတင်နှံပေးပါတယ်ဒေသခံပြည်သူတွေလုပ်ရည်ကံရင်ရှိလာရင်မိမိဒေသဖွံ့ဖြိုးရေးစီမံကိန်းကိုမိမိတို့ဘာသာရေးဆွဲအကောင့်ထဲပို့နိုင်အောင်ကမ္ဘာ့ဘဏ်ကကူညီနေတာဖြစ်ပါတယ်ဒါပေမဲ့ဒေသန္တရအစိုးရဝန်ထမ်းတွေကဘယ်လောက်လက်ခံမယ်ဆိုတာကိုတော့မသိနိုင်သေးပါဘူ
းစွမ်းရည်ဖွံ့ဖြိုးထုတ်တဲ့ရေးအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်အတက်ပညာဆိုင်ရာအကူအညီတွေပေးပါတယ်ဝန်ကြီးဌာနတွေနဲ့နိုင်ငံပိုင်လုပ်ငန်းတွေမှာစွမ်းရည်မြင့်တင်နိုင်အောင်2012ကစပြီးကူညီထောက်ပံ့ပါတယ်။တည်ယူပို့ဆောင်ရေးစွမ်းအင်စိုက်ပျိုးရေးနဲ့တဘာဝတရားစာတလုပ်ငန်းတွေမှာတင့်တော်တဲ့စီမံကိန်းရွေးချယ်မှုအတွေ့အစိုးရဝန်ထမ်းတွေမှာအရေးအသွေးကင်းမဲ့နေတာကိုဖြည့်ဆည်းဖို့အာရှဖွံ့ဖြိုးရေးဘဏ်ကကူညီနေတာဖြစ်ပါတယ်။တင့်တော်တဲ့စီမံကိန်းအကောင့်ထဲမဖို့နိုင်တာဟာပြုပြင်ရေးဖြစ်စဉ်ကိုနှောင့်နှေးကြံ့ကြာစေပါတယ်။အစိုးရဝန်ထမ်းတွေကိုယ်တိုင်ဘယ်လုပ်ငန်းကိုဦးစားပေးတဲ့ကြောင်းဆုံးဖြတ်နိုင်တဲ့အရည်အသွေးရှိလာဖို့ရည်ရွယ်တာဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်လာရင်ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးမဲ့သဘောဖြစ်ပါတယ်
။ဂျပန်ကလည်းလူသွားစားရင်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာကျောင်းသားတွေဂျပန်ပြည်မှာပညာသင်နိုင်အောင်ကြေကြေပြန့်ပြန့်စီစဉ်ပါတယ်။ဂျပန်မှာသင်တန်းတက်သွားတဲ့အစိုးရဝန်ထမ်းဦးရေ1000လောက်ရှိပြီမဲ့သူတို့ကြောင့်မြန်မာစွမ်းရည်ဘယ်လောက်ဖွံ့ဖြိုးတယ်ဆိုတာကိုတိုင်တာဖို့ခက်ခဲပါတယ်။ဂျပန်စီကငွေချေးရင်လိုက်နာရမယ့်လုံထုံးလုံနီးနဲ့စီကန်းနီးလန်းတွေကိုနားလည်သဘောပေါက်စေဖို့အတွက်ဗမာအစိုးရဝန်ထမ်း42ဦးကို2013မှာတိုကျိုကိုခေါ်ယူပြီးနီးနောဖလေပွဲလုပ်ပြီးပါတယ်။ရွေးချက်ကတော့စီမံကိန်းကိုချောချောမောမောအကောင့်ထဲပေါ်ပြီးလိုချင်တဲ့ရက်လာပေါ်ထွက်လာနိုင်ဖို့ပဲဖြစ်ပါတယ်။လုံနိုင်ကန်နိုင်တဲ့စွမ်းရည်အလွန်နှိမ့်ချနေတာဟာမြမပြုပြင်ရေးရဲ့အခက်အခဲကြီးတစ်ခုဖြစ်နေတာကိုအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကနားလည်ကြပါတယ်စစ်တပ်ပုံစံနဲ့ဖွဲ့စည်းထားတဲ့အထက်အောက်ဆက်ဆံရေးပုံစံမှုအမိတ်နာခံတာဟာအရေးချင်းရှိတာနဲ့ပိုပြီးအရေးကြီးနေပါတယ်မိမိနဲ့တင့်တော်တဲ့စီမံကိန်းကိုနိုင်ငံခြားအကူအညီယူပြီးမိမိဘာသာအကောင့်ထဲပေါ်တာကိုအလူရှင်နိုင်ငံတွေကလိုလားပါတယ်မြန်မာအသွင်ကူးပြောင်းရေးမှာအရေးကြီးတဲ့အခန်းကပါဝင်နေတဲ့အစိုးရဝန်ထမ်းတွေရဲ့စွမ်းရည်ဖွံ့ဖြိုးရေးကိုအာရှဖွံ့ဖြိုးရေးဘဏ်ကစမ်းသပ်လုပ်ကင်နေပုံရတယ်လို့ပမောက်ကပက်ထရစ်စထရက်ဖို့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဟိုအိုကေမြန်မာပြည်သုံးသပ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီတွင်ပါ English American Style ကန္တာမှာအသင်းလုံးလို့တွေရတဲ့ heart ကိုအခြေခံတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
a heart throb
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒါမှမဟုတ်တူ heart heart ကအသင်းလုံး throb throb ကခုန်စေတာဆိုတော့စကားလုံးခုန်ရဲ့တဲ့ဒေဘေကတော့အသင်းလုံးကိုခုန်စေတဲ့လူတူဒါမှမဟုတ်တခုခုဖြစ်ပါတယ်ဒီနေရာမှာheart throb မှာ heart နဲ့ throb ကြား hyphen ဆိုတဲ့တုံးတုပ်ကလေးခံထားပြီး noun noun အဖြစ်အသုံးပြုတဲ့အတွက်အသင်းလုံးကိုခုံစေတဲ့လူလို့ရည်ညွှန်းတာဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်ဒီဘက်ကတော့ကိုယ့်ရင်ကိုခုံစေတဲ့သူကိုရည်ညွှန်းသုံးနိုင်ပြီးမြဲအများအားဖြင့်ကတော့အမျိုးသမီးအများအပြားစိတ်နှစ်သက်တဲ့အသေးစွဲဖြစ်တဲ့အယူအမူဖြစ်ကြတဲ့ယောက်ျားပီပီတတ်တာချောတဲ့နိုင်ငံတော်ရုပ်ရှင်မင်းသားအဆိုတော်အစရှိတဲ့အမှုပညာသည်တွေအကစားအကြော်မော်တွေကိုရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Many women say Hollywood star Brad Pitt is a heart throb.
မြို့သမီးအများပြားက Hollywood မင်းသား Brad Pitt ဟာသူတို့အသေးစွဲဖြစ်တယ်လို့ပြောကြတယ်လို့ဒေဗေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Many women say Hollywood star Brad Pitt is a heartthrob.
ကုစလေတင်ပြပြီမှာကတော့
A heart to heart talk.
ဖြစ်ပါတယ်ဆာလုံးပေါင်းက A ကတခုတစ်ချိန် HERT heart ကအသင်းလုံး2ကတော့ HERT heart ကအသင်းလုံး TALK talk ကစကားပြောတာဆိုတော့စကစုခုရဲ့တဲ့ဒီပဲကတော့အသင်းလုံးတစ်ခုနဲ့တစ်ခုကြားစကားပြောတာဖြစ်ပါတယ်idiom စီဝေးတဲ့ white ဒီပဲကတော့လူတူနေတူကြားပွင့်ပွင့်လင်းလင်းရင်ထဲမှာရှိတာကိုပြောတာဖြစ်ပါလေဒီ idiom ကိုအချည်ရင်းနဲ့သာပတ်သက်တဲ့ကိစ္စရပ်တွေမဟုတ်ဘဲတမန်ကိစ္စရပ်တွေမှာလေလူနူးကြားပွင့်ပွင့်လင်းလင်းမထိတ်မချမ်းအရှိကိုအရှိတိုင်းပြောရမှာလေတုံ့နှုံတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary and her mother had a heart to heart talk last night to try to solve their problems.
Mary ne tu mi ru ga tru nu ja shi ni de pyatana rwi go chou za phi shi mu. Mani nyang ga pu mi le le yin phwin swin nei ka ja de lo de be ya ba de. U ma go naw ta khaw lila chi ja ya aw ma.
Mary and her mother had a heart to heart talk last night to try to solve their problems.
Ku naw song tin pya be me idiom a thong ga ro.
Wear your heart on your sleeve.
Phit ba de. Sa long paung ga W-E-A-R, where ga, with da, Y-O-U-R, your, H-E-R-T, heart, your heart ga, thing it, then alone, O-N, on ga, apoma, Y-O-U-R, your, S-L-E-E-V-E, your sleeve ga, thing it, ingi le, suro, saksirukume, daya, debe ga ro, go, de go, go, e, ingi le, poma, with tara, pipare, then long, sura, yine ma, seite ma, kanza, yara go, dinza, piora, pite, dwe, idiom, sura, the white, debe ga ro, လူတူအနေနဲ့ကိုယ်ခံစားချက်ကဘယ်လိုရှိတယ်ဆိုတာကိုကိုဘေးမှာရှိနေသူတွေကိုသိတာစီအောင်အမှုအရာနဲ့ပြတာတနည်းတော့လူတူကိုကြည့်လိုက်တာနဲ့လူတိုင်းကသူဘယ်လိုခံစားနေရတယ်ဆိုတာကိုသိနေတဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်ဒီအုံကိုအများအားဖြင့်အခြေရေးမှာနောက်ပိုးကြတဲ့လူတူအနေနဲ့သူတိတ်သဘောကျသူကဘယ်သူဖြစ်တယ်ဆိုတာကိုသူ့ကိုမြင်လိုက်တာနဲ့လူတွေကသိနေတာအယူအမှုဖြစ်နေလို့သူခံစားချက်တွေကိုလူတွေကသိနေတာကိုဆလိုတာဖြစ်ပါတယ်။တခါတည်းကလည်းအခြေအမှားတမကနေ့စဉ်ဘဝမှာလေတခြားကိစ္စနဲ့ပတ်သက်လို့လေဟန်အမှုရာခံစားမှုတွေဟာကြည့်လိုက်တာနဲ့သိနိုင်တဲ့လူတွေလည်းရှိတတ်ပါတယ်။ဝင်တာဝင်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့အိန္ဒိယမဆဲနိုင်ပေကို့အမှုရာနဲ့ပြတ်တဲ့လူတွေလည်းရှိတာဖြစ်ပါတယ်။ပူမွေလင်းလင်းပဲအတွင်းစိတ်ကိုအလွယ်တကူနဲ့သိနိုင်တဲ့လူမျိုးလို့လည်းဆိုရမှာပါဒီလိုအခြေအနေမျိုးမှာ wear your heart on your sleeve လို့သုံးနှုတ်နိုင်ပါတယ်ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe wears his heart on his sleeve All his friends know he's in love with Jane
Joe ကသူ့ရင်ထဲမှာခံစားချက်ကိုလူတွေကသူ့ကိုကြည့်လိုက်တာနဲ့သိကြတယ်သူကဂျိန်းကိုချိုက်နှစ်သက်တယ်ဆိုတာကိုအလုံးသိနေကြတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe wears his heart on his sleeve. All his friends know he's in love with Jane.
ဒီတင်ပါ English American Saganda မှာ heart ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a heart throb, a heart to heart talk.Wear your heart on your sleeve.
ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာသန်းစီစဉ်တင်ဆက်ထားတဲ့ American 3 English စာသင်ခန်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။မကြခင်မှာတော့ရှမ်းပြည်နယ်စပ်မှာမွေးရေးဆေးဝါးဖမ်းမိတဲ့တရင်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်မတ်လ10ရက်တည်တင်းတွင်နေမနက်ခင်းအတွက် VOE မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့90 line to meter 2432နဲ့40အပြင် line to meter 190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့စနေနေ့ညမှာဆင်းနေသွားတဲ့ dial line အစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ရှမ်းပြည်နယ်စပ်မှာမူရီစေဝါရဲ့ဖမ်းမိတဲ့တည်တင်းကိုတင်ဆက်ပေးကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းတိုက်ချီလိတ်မြို့မှာမတ်လ10ရက်နေ့နဲ့10ရက်နေ့တွေမှာချက်သိမ်းပေါင်း16,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွစေအလုံးရေပေါင်း5သိန်းကျော်တဲ့အတူမွေးစေဝါနဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုဖမ်းမိခဲ့တဲ့အကြောင်းကိုမြန်မာနိုင်ငံမွေးစေဝါတိုက်ဖြတ်နှိမ်နင်းရေးရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မရေးမာကသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်နယ်မွေးစေဝါတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့နဲ့အတူပူးပေါင်းတပ်ဖွဲ့ဝင်တွေကမတ်လ10ရက်နေ့နဲ့မတ်လ10ရက်နေ့တွေမှာတာချီလိတ်မြို့မဲခေါင်ရက်ကွက်မြို့ပတ်လန်းကအောင်မင်္ဂလာတိုက်တန်းနေနဲ့တန်ဆိုင်ရက်ကွက်တွေကိုဝင်ရောက်ရှာဖွေခဲ့ရမှာစိတ်ကြွစေးပေါင်းသိန်းနဲ့ချီပြီးဖမ်းဆီးမိခဲ့တယ်လို့စိတ်ကြွစေးပြားထုတ်လုပ်မဲ့ဆေးအမှုန့်များစိတ်ကြွစေးထုတ်လုပ်တဲ့ဆက်တွေနဲ့တခြားမူရစေးဝါနဲ့ဆက်ဆက်ပစ္စည်းတွေကိုပါဖမ်းဆီးမိခဲ့တာပါတာချီလိတ်ခြေဆိုင်မူရစေးဝါနှိမ့်နှင်းတိုက်ဖြတ်ရေးရဲတပ်ဖွဲ့စု30ကရဲဝန်ထမ်းတို့ကဖမ်းဆီးမိတဲ့မူရစေးဝါရဲ့နဲ့ပတ်သက်လို့ခုလိုပြောပါတယ
်ဆက်ဆက်ဆေးအနေကဆိုတော့၄သိန်း10ပေါင်း6ပေါင်းအပြားနဲ့၄သိန်း10ပေါင်း6ပေါင်းကျော်ဆက်ပြီးအမောင်းကြတော့သူ70ကီလိုသူကရေခဲကနှစ်သက်တမ2ကီလိုသူကအဲ့ဒီဥစ္စာကဒီပြည်နိုင်ခုနှစ်လုံးထဲမှာကကျွန်တော်တို့အဲ့ဒီဆေးပြားတွေရေပြည်နေရောဆက်ပြီးအမုံနေရယ်ပြီးရောကျွန်တော်တို့ဒီဆေးပြားရိုက်တဲ့နေရာမှာသုံးတဲ့မိုးတွေပေါ့နော်အဲ့ဒါရေပြီးရင်ရေခဲရေအဲ့ဒီနော်အဲ့ဒါတွေပဲကျွန်တော်ကတချို့ဆိုင်ကျတော့ဒီဟိုဒိတ်ကြနေဥစ္စာအမုံနေပေါ့နော်ဒီဘောင်အကောင်းနဲ့ဆေးပြားယူတဲ့၄သိန်း၈သောင်းပဲဆေးရ653ညစုစုပေါင်းတော့အကုန်လုံးပေးမောင်း1000ကျော်1560ပေါ့စုပေါင်းကာလတန်ပေါ့ကိုယ်ကျွန်တော်တို့ဒီရောဒီရောဆက်ပြီးအမောင်းနေတော့စုစုပေါင်းဒီရေကတော့အကုန်လုံးစုစုပေါင်းပေါ့နော်ဟုတ်တယ်ပြည်နိုင်ခွန်လုံးတော့မပြီးရင်စုရအဖရင်းစေးပြားစုရစေးပြားက32ကီကျော်လဲပါသေးရအကုန်လုံးပေါ့နော်အဲနောက်ထပ်ဆက်မြည်ဆိုတော့အနန္တ10ပေါင်းစုစုပေါင်းလဲ10000 10000 10530ပေါ့
2019ခုနှစ်အတွင်းရှမ်းပြည်နယ်တောင်ပိုင်းမှာတော့စိတ်ကြွစည်းပေါင်း6တန်းကျော်ကိုဖေဖော်ဝါရီလအတွင်းမှာပထမအဆုံးအကြိမ်ဖြစ်ဖမ်းဆီးမိခဲ့တာပါ။တောင်ကြီးမြို့ခြေဆိုင်မူရစ်တပ်ဖွဲ့စု25နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကသတင်းအရရှာဖွေဖမ်းဆီးခဲ့ရတာကနေကားနဲ့တယ်ဆောင်လာတဲ့စိတ်ကြွစည်းတွေကိုဖမ်းဆီးမိခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစိုးရခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစ်စေးဝါးတွေကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအနာပိုင်နေဘက်ကတော့ဘူးရီစေဝါတိုက်ဖြစ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်တွေနဲ့ဒီနှစ်ပိုင်းတွေအတွင်းမှာတော့မြန်မာနိုင်ငံတဝန်းလုံးမှာဘူးရီစေဝါစိတ်ကြစီပြားအလုံးရေပေါင်းတန်းနဲ့ချီပြီးဖမ်းဆီးမိခဲ့တာတွေလည်းရှိနေပါတယ်ရှင
်မင်းမသတင်းပေးပို့ထားတာပါခုတစ်ခါမှာတော့အစီအစဉ်ထုတ်လို့ရမှုမဆုမွနဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့ဇနီးညဒါရီလေးလိုင်းစီစဉ်မှာဖာရီဆွေးနွေးခဲ့ကြတဲ့ဆိုတာကိုနားဆင်ကြအောင်ပါရှင်
တော်ရရှိမြတ်ခင်ဗျာမြမဆူရကဒီ27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပဖို့စီစဉ်နေတဲ့အချိန်မှာပဲစစ်တပ်နဲ့တိုင်းဒေသနဲ့နောက်ကင်တိုက်ပွဲတွေကြားမှာတိုက်ပွဲတွေပြင်းပြနေတာကြောင့်ငြင်းငြင်းဆွေးနွေးမဲ့စီစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်တယ်လဲ27ရာစုပင်လုံညီလာခံကရောဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုကတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီဆိုတော့ဒီအခုနောက်ဆုံးဆိုရင်လည်းဒီကိုကန်ဒေသမှာကျွန်တော်တိုက်ပွဲတွေဖြစ်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလည်းမြောက်ပိုင်းမာမေးလေးဘွဲကနေဆက်ကိတ်တွေကိုဝင်တိုက်တာတွေရှိပါတယ်ဆိုတော့တိုင်းဒေသတွေမှာစစ်တပ်ကထိုးစစ်တွေကိုတုံ့ပြန်ပြီးတိုက်တာဆိုပြီးတော့ဒီတိုင်းဒေသအဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲနယ်မြေရှင်းလေးအကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တခြားအကြောင်းကြောင်းပဲဖြစ်ဖြစ်စစ်တပ်ကနေပြီးတော့ဒီတိုင်းဒေသတွေမှာတိုက်နေရတယ်လည်းရှိပါတယ်ဆိုတော့ငင်းငယ်ညီလာခံလည်းလှုပ်ဖို့ရှိတယ်အကျိုးဆိုးနေတာလည်းရှိနေတဲ့အချိန်မျိုးမှာတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များလဲဆိုကျွန်တော်ပထမဆုံးတော့ဒီပို့အမျိုးသားလူမျိုးရေးအဖွဲ့ PNL ကဥက္ကဋ္ဌဦးခွန်မြင့်ထွန်းရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကဒီအခု20ရာစုပင်လုံညီလာခံ Kalama, type where she Milan is rich in Nitana, but they, you know, the Nilagan Jimba, Kisayamana, but they, you know, the two are or diet the sign or the two are or two, I beat over the sign of the Lupioma Chiba. In a study of the Pelo Nilagan, Jimba, Kama, General, and see who Piatanja, the study of the Pelo Nilagan, Jimba, Jimba, Chiba. The Parma, Jane, Jimba, get a study of the Pelo Nilagan, or General Lama Tore, Luama Tore, the war. ဒါတိုင်းမျိုးလုံးမှာရှိတဲ့ကျွန်တော်အားလုံးရဲ့အုံနာရှိကိုအနေနဲ့အားလုံးပိုင်ဆိုင်မှုအနေနဲ့23ရာစုပြည်လုံးကြီးလာကံကိုကျွန်တော်တို့ပူးတွဲပြီးတော့မှကျင်းပခဲ့ပါတယ်အစိုးရအောက်လွှတ်တော်တမ်ပရောကအခုကျွန်တော်တို့တိုင်းနေတဲ့ဒူတွေရောလက်မှတ်မထိုးသေးတဲ့လူတွေရောကျွန်တော်လက်မှတ်ထိုးတဲ့လူတွေရောအားလုံးကနေပူးတွဲပြီးကျင်းပခဲ့တာဖြစ်ပါတယ်ဒါမှမဟုတ်အခုလက်ရှိသွားမဲ့အခင်းကျင်းမှာ ွဲတွေနဲ့ပဲထူထောင်မှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဟိုသက်ဆိုင်ရာအင်အားစုတွေအားလုံးကိုကျွန်တော်တို့တိုက်တွန်းချင်တာကတော့ထိပ်သီးကောင်းဆောင်တွေအကြားမှာဒါပုံမှန်လေးလေးဆွေးနွေးပါ။မူဝါဒတွေ policy တွေကိုပဲညှိနှိုင်းရုံမကဘဲနဲ့မိမိတို့ရဲ့သက်ဆိုင်ရာစိုးရိမ်မှုတွေကြိုးစည်းပွားတွေလည်းတိုက်ရိုက်ဖြေရှင်းပြီးညှိနှိုင်းကြတာကတော့ပိုပြီးကောင်းမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆီယမဟိုတရုတ်နိုင်ငံမှာခြေဆိုင်တဲ့ဒီနိုင်ငံကြီးကဲကဲဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆီယမဆိုတော့အခုဒီလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တချို့ကစဉ်းစားချက်တွေရှိပါတယ်ဒါကဒီဆွေးနွေးပွဲတွေမှာသူတို့ရဲ့ခံကဏ္ဍကိုပို့ပြီးအတိအမှတ်ပြုလာအောင်သူတို့ဟိုနောက်ဆုံးပြောမယ်ဆိုရင်တော့ဆွေးနွေးတဲ့အခါလူကျင်နာရအောင်စီးရီးရဖိအားပေးရမျိုးဖြစ်နိုင်တယ်ဆိုပြီးစဉ်းစားချက်တွေလည်းရှိပါတယ်ဆီယမသဘောထားကိုဘယ်လိုရှိပါသလဲခင်ဗျ
အခုရင်ဆိုင်ပြီးတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဖက်ကိုကြည့်ရင်နော်ဟိုဘဘတမရော်ဘက်ကလည်း तू ကအစိုးရအဆက်ဆက်မှာအပြုတ်တိုက်ရေးလမ်းစဉ်ဆိုတဲ့ဟာတူရဲဝင်နေတာပါထို့အတူရဲ့လက်နက်ကင်ပြီးတော့နော်တော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုအဖွဲ့အစည်းတွေကလည်းလက်နက်အင်အားရှိမှလက်နက်အင်အားပြနိုင်မှပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အတွေးခေါ်ကစိတ်ဝင်နေတာပါဒါတွေကိုကျမတို့ချက်ချင်းကြီးပြောင်းလို့ဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်တစ်ဖက်နဲ့တမဲ့ယုံကြည်မှုကလည်းမရှိနိုင်ပါဘူး။ဒါကြောင့်မလို့ဒီလိုပဲဒီငင်းညာရေးဖြစ်စဉ်ကာလကြီးမှာတစ်ခါတစ်ခါထတိုက်လိုက်ပြီးတော့ဆွေးနွေးပွဲကိုပြန်ရောက်လိုက်ထတိုက်လိုက်ပြန်ပြီးတော့ဆွေးနွေးပွဲဖြစ်လိုက်ဒါတောက်လျှောက်ဖြစ်နေမယ်ထင်ပါတယ်။အဲ့တော့ဒေါ်စုပြောတဲ့စကားကိုဥခုခုဥရပြောတဲ့စကားကိုတခုရှိပါတယ်ငင်းရန်ရေးမရသေးတောင်မှငင်းရန်ရေးလမ်းပေါ်ဆောင်နိုင်မဲ့เนาะငင်းရန်ရေးပေါ်ဆောင်နိုင်မဲ့လမ်းကိုစတင်တွေ့ရှိအောင်ရှာကြမယ်ဆိုတာဒါပိုလက်တွေ့ကြပါတယ်အဲ့တော့ဒီလိုရှာတဲ့ဖြစ်စဉ်အတော်တမှာအတက်အကျတွေရှိနိုင်ပါတယ်ဒီလိုပဲတိုက်ပွဲတွေပြန်ပေါ်လိုက်ရက်လိုက်အကန့်အသတ်နဲ့စစ်ပွဲတွေပေါ့ဗျာဒါတွေကတော့ရှိနိုင်ပါတယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီ Facebook တွေ email တွေနဲ့ပို့ထားတဲ့လူတွေလည်းရှိပါတယ်ဒီထဲမှာစာတစောင်ကိုကျွန်တော်ဖော်ပြပေးခြင်းပါတယ်သူကတော့လင်းလင်းဆိုတဲ့ account ပိုင်ရှင်မှာသူကတော့လက်နက်ကန်နေအနေဖြင့်အမေစုနဲ့ NLD ဆိုရဖော်ဆောင်နေတဲ့ NCA ငင်းငယ်စာရုပ်ကိုလက်မှတ်ထိုးစေခြင်းပါတယ်သုံးဝင်ဆိုင်ဆိုရတဲ့ NCA ဆိုတာစစ်တပ်နဲ့လက်နက်ကန်နှစ်ပွင့်သာအဓိကဆွေးနွေးရမှာပါတဲ့ NLD ဆိုရကတော့ပေါင်းကူပေးမဲ့တရားဖြစ်တာလုပ်ပေးနိုင်မှာပါလက်တလောတိုက်ခိုက်မှုတွေကတော့ NCA ကိုရွေချက်ရှိရှိနှောက်ယှက်တယ်လို့မြင်ပါတယ်လို့သူကရေးထားပါတယ်ခင်ဗျာအခုကျွန်တော်နောက်တစ်ယောက်ကိုလည်းဟိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။သူကတော့ဒီကချင်းခရီးရနှစ်ချင်းအဖွဲ့ချုပ်ရဲ့ထရီတွင်းရင်မှုဟိုဒေါက်တာဟိုကလပ်ဆန်ဆောမှာဒေါက်တာဆမ်ဆန်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်ဒီအခုဒီစစ်ဒီစစ်ဒုက္ခခံစားနေရတဲ့လူထုအနေနဲ့ NCA နဲ့မဆက်တည်ရဖြစ်တဲ့လူကြီးလားခံကဟိုကျွန်တော်အနေနဲ့တော့ဒီ NCA ကိုအကြောင်းပြုပေးမယ်လက်သက်တရားစုတင်လို့ညီလာခံကိုဥတီတော်ပြီးမှဆွေးနွေးမယ်ဆိုရင်ဒီတိုက်ခိုက်ရေးဒီအထူးစစ်ကရပ်တော့နိုင်ပါလေတို့မို့လို့ရှင်တော့ဒီ NCA ကိုပဲအားပြုနေမယ်ဆိုရင်တော့လက်သက်တရားစုတင်လို့ဒီညီလာခံကတော့ကျွန်တော်တို့နည်းနည်းအလောင်းဝေးမယ်လို့ကျွန်တော်တို့မြင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာဟိုခံစားနေရတဲ့ပြည်သူလူထုတွေဆိုတော့ NCA ကိုကျွန်တော်တို့ကယုံကြည်မှုကဟိုအားနည်းနေပါလေဆိုတော့ကျွန်တော်တို့ဒီလိုအနေနဲ့အမြင်နဲ့ကျွန်တော်တင်ပြချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျဟိုတခုရှိတာဒီဥခုမြင့်ထွန်းရေတခြားမို့ဒီ NCA ပြည်မြတ်သေးတဲ့ဒီ UNFC ကိုစတဲ့ဖွဲ့နဲ့အစိုးရကိုစတဲ့မကြားသေးခင်တော့ပဲဟိုတွေ့ပါတယ်ဆိုတော့ဒီလိုတွေ့တဲ့အချိန်မှာမူအားဖြင့်သဘောတူညီချက်တွေရတယ်ဆိုတဲ့အနေနဲ့လည်းကြားပါတယ်ဆိုတော့ဒီလိုမူအားဖြင့်သဘောတူတယ်ဆိုတာတကယ်ပဲရှိကိုခိုင်ခိုင်မာသဘောတူညီချက်ရလာနိုင်တဲ့ခြေလှမ်းတစ်ခုလို့ဆိုနိုင်လားခင်ဗျ
ကျွန်တော်ကတော့ကျွန်တော်တို့ပြေဆုံးဆွေးနွေးမှုတလောက်ကတော့ဒါဒီတော့အမတန်ကိုလားလာကောင်းတဲ့ဟိုသဘောတူညီချက်တည်းရလို့ပြောရမှာဖြစ်ပါတယ်ဒါမူအားဖြင့်သဘောတူတယ်လို့ဒါပြောဒီပြန်အနေနဲ့ပြောခဲ့တာကတော့ကျွန်တော်အမြင်မှာကတော့ဒါလက်ခံဖို့ဆိုလို့ရှိရင်တော့အားလုံးဆုံးဖြတ်ချက်နဲ့လက်ခံရတာမျိုးလောရမှာဖြစ်တဲ့အတူပြုချက်ကိုတော့ဒါတပ်ပေါင်းစုမှာပြန်ပြီးကြီးဝါမှာဖြစ်တဲ့အတွက ကျွန်တော်တို့တိုက်ပွဲဝင်တိုက်ပွဲဖြစ်နေကြတဲ့လူတွေရောဒီလက်မှတ်ထိုးထားတဲ့လူတွေရောမထိုးတဲ့လူတွေရောမှာကကျွန်တော်တို့ဒါ
ကျွန်တော်တို့အားလုံးကဒီNCA လက်မှတ်မရေးထိုးခင်မှာအခုKIOတို့ကျွန်တော်SSPB တို့မွန်ပြည်သစ်တို့KMPP တို့ပါဝင်ပေါ့လေအဲကျွန်တော်တို့ဒီအားလုံးကနေပြီးတော့ဒီNCA ကိုအတူတကွအတူပြုခဲ့ကြတာဖြစ်ပါတယ်ဒါကြောင့်ဒီNCA ပေါ်မှာလည်းကျွန်တော်တို့အတူတကွတာဝန်ခံကြဖို့တာဝန်ယူကြဖို့လည်းရှိပါတယ်ဒါကြောင့်မို့လို့NCA လမ်းကြောင်းမှာဆွေးနွေးတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမူအ တဲ့ဖွဲ့ဘာကြောင့်မထိုးတုံဆိုတာတာမန်ပြည်သူတွေကျွန်တော်လည်းသိကိုယ်ကပြရမသိလို့အဲ့ဒါလေးတစ်ချက်နောက်ပြီးကြတော့ရှင်းပေးစေချင်ဟိုနောက်တစ်ချက်ကတော့ကျွန်တော်ကအပြစ်ခံရဆဲရရပြီပေါ့နော်ရပြီဆိုတာတစ်ဖက်နဲ့တစ်ဖက်သဘောတူညီကြရပြီဆိုပြီးတဲ့နောက်ပိုင်းမှာဟိုအောက်ကအစိတ်ပိုင်းတွေကတစ်ခါတစ်ခါမှပြန်ပြီးတော့တိုက်ပွဲတွေဖြစ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်က1963 online council နဲ့အဲဒီတုန်းကဒီတဘုံဖွဲ့စည်းရင်နဲ့ဆွေးနွေးတဲ့ဆွေးနွေးပွဲကကျွန်တော်တို့အန်ဒီကွန်မြူနစ်ပါတီကဒီအဖြစ်ခရစဲရေးနဲ့ပတ်သက်ပြီးတော့ဟိုစောင့်ထိန်းနေတဲ့မူတချို့ကိုကျွန်တော်နည်းနည်းတင်ပြခြင်းအဲ့ဒါဘာလို့ဆိုတော့ဒီနှစ်ဖက်ပေါ့နော်နှစ်ဖက်ကအဖြစ်ခရစဲရေးပြညာပြီးအဲပြညာပြီးမှအောက်ကအစိပ်ပိုင်းတစ်ခုကအခြားအစိပ်ပိုင်းတစ်ခုကိုသွားပြီးတော့တိုက်တဲ့ခြေနေဖြစ်တတ်ပါတယ်အဲအဲ့လိုဖြစ်လို့ရှိရင်တဲ့အတိုက်ခံရတဲ့အစိပ်ပိုင်းကမိမိကိုကာကွယ်ပြီးတော့ပြန်ပြီးတော့ထိုးစစ်မဆင်မင်းနဲ့သူကထုတ်ပြီးသွားပါအဲ့လိုသူပြန်ပြူပါတယ်နောက်တစ်ခုကတကယ်လို့အတိုက်ခံရတဲ့အစိပ်ပိုင်းကကဒုံနဲ့ဖြစ်အံကဒုံနဲ့ပေါ့လေအဲ့လိုဖြစ်နေရင်လည်းပဲခုနကလိုပဲမိမိကိုကာကွယ်ပြီးမှတစ်ဖက်ကိုဖြောင်းမြပြီးတော့စီးယုံပါဟုတ်လားဘာလို့လဲဆိုတော့သူစီဆိုင်ရလောက်ထားတယ်အဲ့တော့မင်းတို့ဒီလိုမတိုက်နဲ့ဆိုပြီးတော့အဲ့လိုလုပ်ပါလို့သူတို့ပြောတာရှိပါတယ်အဲ့တော့ဒီလိုဟာတွေလုံနိုင်မှုဆိုတဲ့ဥစ္စာကျွန်တော်တို့ဒီအပေါင်းအားလုံးနဲ့ပေါင်းရင်လည်းပဲပူပြီးအင်အားကြီးတဲ့လက်ရှိဒီသေးသွားရဲ့တက်မတော်မှာလာဒီလိုသိခံပြီးတော့ထောင်မြသိချေစွာနဲ့လုံနိုင်တဲ့အစွမ်းရှိပါတယ်အဲ့တော့ဒီတက်မတော်ဘက်ကဒီသေးသွားဘက်ကအဲ့လိုများကျွန်တော်တို့ပြစ်ခတ်ရဆဲရေကိုသိချေစွာနဲ့လုပ်ပေးနိုင်ရင်တော့အကျိုးများထူးမလားပေါ့နော်အဲ့ဒါလေးကျွန်တော်တင်ပြလိုပါတယ
်ဟုတ်ကဲ့ကျေးဇူးပါခုဦးလာမြင့်ပြောတဲ့အထက်မှာမိကောင်ကနှစ်ပိုင်းရှိဆိုတော့ဒီပိုင်းတော့ကျွန်တော်ဦးခွန်မြင့်ထွန်းကိုဖြည့်စေခြင်းနဲ့ဒီပိုင်းတော့ဟိုဆရာမဒေါက်တာလက်ကျော်စောင်းကိုဖြည့်စေခြင်းပါတယ်ပထမဒီပိုင်းမှာတော့ဒီ NCA မထိုးကြတဲ့အဖွဲ့တွေကဘာရောက်မထိုးနိုင်ဖြစ်နေရတာလဲဆိုတော့မိကောင်ကဆိုတော့ဦးခွန်မြင့်ထွန်းကတော့လက်မှတ်ထိုးထားတဲ့ပုံကိုယ်ကြီးပါဆိုတော့မထိုးကြသေးတဲ့အဖွဲ့တွေကဘာရောက်မထိုးနိုင်ကြလဲသူမိကောင်ကဦးခွန်မြင့်ထွန်းပဲဖြည့်ပေးစေခြင်းပါတယ်
ဒါကျွန်တော်တို့ကတော့ NCA ကိုကတော့အခုအားလုံးကျွန်တော်တို့အတူတကွဒါအတည်ပြုခဲ့ကြပါတယ်အတည်ပြုပြီးတော့လက်မှတ်ထိုးရေးမထိုးရေးကိုစဉ်းစားကြတဲ့အခါမှာကတော့ကျွန်တော်တို့ NCA ကိုဘယ်လိုပဲဖြစ်ဖြစ်လက်မှတ်ထိုးမယ်ဆိုရက်အယူဆနဲ့ယက်တည်တဲ့လူရှိသလိုအဲ့ဒီကာလမှာတော့မိမိတို့ရဲ့အဖွဲ့အစည်းအခြေအနေများအရဒါ NCA ကိုတော့ဒါနောက်ဆိုကလက်ထက်လူကြမှာထိုးရင်ပိုကောင်းမယ်လို့မြင်တဲ့အမြင်အယူဆနဲ့ဒါယက်တည်တဲ့လူတွေလည်းရှိပါတယ်နောက်တချို့ဒီကြတော့ ဘလို့ပဲဖြစ်ဖြစ်အားလုံးတူတူဆုံးဖြတ်ချက်ရတဲ့ပုံမှာမူတည်ပြီးတော့မှဒါကျွန်တော်တို့ကထိုးရင်လည်းတူတူထိုးကြမယ်မထိုးရင်လည်းတူတူမထိုးဆိုတဲ့အမြင်ဆက်အဲ့လိုရက်တိမှုတွေအတိအကျခဲ့ပါတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကအားလုံးအတူတူကရက်တိနဲ့တူတူထိုးမယ်ဒါမှမဟုတ်မထိုးအတူတူကရက်တိတဲ့အခြေအနေမရောက်ဘဲနဲ့ကျွန်တော်တစ်ခွဲ့ချင်းစီရဲ့သဘောထားတွေစီဝေးမှာတောင်းခံခဲ့က ကျွန်တော်ပို့မျိုးသားလူမျိုးအဖွဲ့ချုပ်လူအနေနဲ့ဆိုရင်လည်းပဲဒါကျွန်တော်တို့ကစုပေါင်းပြီးတော့မှဆုံးဖြတ်ကြမယ်စုပေါင်းပြီးတော့မှတာဝန်ယူကြမယ်ထိုးရင်လည်းတူတူထိုးမယ်မထိုးရင်လည်းမထိုးဆိုတဲ့အခြေအနေနဲ့ကျွန်တော်ရက်တိခဲ့တာဖြစ်ပါတယ်အဲဒါမဲ့လို့အဲ့ဒီညီလာခံမှာတော့ကျွန်တော်အဲ့ဒီလိုစုပေါင်းပြီးဆုံးဖြတ်နိုင်တဲ့အခြေအနေမျိုးရောက်မတော်တဲ့အခါမှာမိမိတို့ရဲ့
ကျွန်တော်ကထန်ခွင့်နေပေါ်မှာအခြေခံပြီးဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ဘယ်သူမှားတယ်ဘယ်သူမှန်တယ်တော့ဒါကျွန်တော်ပြောလို့မရဘူးဒါကျွန်တော်တို့ရဲ့အခြေအနေပဲဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးပါဒုတိယမိကွန်းတော့ဆီယမ်တော်လာကျော်စောဖြစ်စေချင်ပါတယ်သူကတခြားမဟုတ်ဦးလာမြင့်ထောက်ပြသွားတာဒီဘာမှပြီးကွန်မြူနတီဟိုပါတီလက်ထက်ကဟိုတွေ့ရတဲ့တွေ့ကြုံသူပြောသွားဆိုတော့ကျွန
ါတယ်။အဲ့ဒါပါလဲဆိုတော့နှစ်ဖက်အပြည့်အခရဆဲပြီးရင်အပြည့်အခရဆဲရေးကိုစောင့်ကြည့်တဲ့အဖွဲ့ကြီးရှိမယ်ဆိုတာပါ။အဲ့တော့အဲ့ဒီဟာတွေကလည်းဟိုအကျိုးရှိနိုင်ပါတယ်။အပြည့်အခကိုလည်းရဆဲပြီဆိုလို့ရှိရင်တပြိုင်တည်းရဆဲတာအဲ့ဒီမှာကြားထဲမှာဒီအပြစ်ခရဆေးစောင့်ကြည့်တဲ့အဖွဲ့တွေကိုဖွဲ့စည်းပြီးတော့လှုပ်ဆောင်တာလေဒါတွေကနေပြီးတော့တဖြည်းဖြည်းဟိုဒင်းညာရေးလမ်းစဉ်ကိုပေါ်ထုတ်သွားလို့ရတယ်အဲ့တော့ကာချုပ်ပြောပြောနေတဲ့ကိစ္စတစ်ခုရှိတယ် DDR ဆိုတာ DDR ဆိုတာ D ဘာလဲ Disarmament နဲ့ Demobilization Reintegration ဒါမျိုးတွေပေါ့ဗျာအဲ့ဒါနှစ်ဖက်စလုံးကဖြစ်နေတဲ့နော်ပဋိပက္ခဖြစ်နေတဲ့ပြည်တွင်းစစ်တွေမှာနှစ်ဖက်စလုံးကအဖွဲ့တွေကိုကာချုပ်ပြောသလို तू ကတစ်ဖက်တည်း तू ကပြောနေတာ तू သူ့ကိုတိုက်လာတဲ့လူတွေက तू ကပြောနေတာ तू တက်မလို့ပဲကြတော့ तू ကဘာမှပြောတာမဟုတ်တကယ်တကယ်အဲ့ဒီဟာရဲ့ကုလသမဂ္ဂရဲ့ချမှတ်ထားတဲ့စီကင်းဆိုပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းနှစ်ရစလုံးကလက်နက်တွေလျှော့ရမယ်နော်နေရာတွေရွှေ့ရမယ်ပြီးတော့မှအားလုံးစစ်တပ်ထဲကထွက်တဲ့လူတွေအယက်သားဖြစ်အောင်လုပ်ရတာအယက်သားတွေမှာအလုတ်ကိုင်းတွေရအောင်ဒါမျိုးတွေပေါ်ပြန်နေနေရခြားထားရေးတွေပါတယ်လုပ်ရတာဒီလုံငန်းဟာဖြစ်နိုင်ပါတယ်ဒီကြားထဲမှာဟိုခုနပြောသလိုအင်အားကြီးတဲ့လူကဟိုဗာလဲပုံမူပြီးတော့သဘောထားကြည့်ရမယ်ပို့လုပ်ရအခုကအဓိကဒီအင်အားကြီးတဲ့လူကသူ့အင်အားကြီးမှမှုအကြောင်းပြပြီးအခွင့်အရေးဟူသမျှလိုချင်နေလို့ဖြစ်တယ်အဲ့တော့ဗမာတမတော်ကတကယ်တကယ်ကျတော့ဗမာပြည်ရဲ့နိုင်ငံရေးမှာအခရာဖြစ်တယ်ဒေါအောင်ဆန်းစုကြည်လည်းအခရာမဟုတ်ဘူး NLD အစိုးရလည်းမဟုတ်ဘူးသူတို့ကသူတို့ကင်ထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေရှော့ပေးပြီးတော့ကျန်တဲ့လူတွေနဲ့ဝေမျှပြီးတော့ကင်ဆွဲမယ်ဆိုတဲ့ဖိနေစိတ်ထားဝင်လာမှသာရှင်ဒီလုပ်ငန်းကြီးကရှေ့တိုးနိုင်မှာမျက်မှုဆိုရင်တော့ရှေ့တိုးနိုင်ဖို့မလိုမလွယ်ဘူးလို့ကျွန်မမြင်နေပါတယ်
โอเคကျေးဇူးပါကျွန်တော်တို့တော်တာရှင်နေပို့ထားတဲ့အီးမေးလ်တချို့ကိုလည်းဖော်ပြခြင်းပါတယ်အရင်ဆုံးကတော့ဒီကိုကျော်စိန်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့သူကပို့ထားတာတော့တရားစတာခေါ်ဝေသုံးဆွဲရှူတော့ကနေဆွေးနွေးခြင်းပါတယ်လက်နက်ကိုင်တောင်းကျမှုမှာအဓိကအကြောင်းလို့ပြောခြင်းပါတယ်တိုင်းနယ်ပြည်နယ်ဆိုရယ်ပေါ်လာရင်အာဏာခွဲယူမှုမရှင်းလင်းပါဘူးတရားစတာခေါ်ဝေသုံးဆွဲမှုလည်းထိုနည်း၎င်းဒေသလိုက်တွင်းတွယ်ရနာတတုတတော်တဘာတန်ွေရင်းနဲ့ကွင်းစီမံကိန်းအစုံပါပဲဒါပေမဲ့လည်းစီမံခန့်ခွဲမှုလှုပ်ထုပ်လုပ်မှုဈေးကွက်စတဲ့ထွေထွေအားနည်းချက်တွေကြောင့်မကျေနပ်ချက်တွေရှိတယ်လို့သုံးသပ်ပါတယ်ဒါတွေကိုဖြေလျှော့ပေးနိုင်မှာမှတော်ကာကြလိမ့်မယ်လို့သုံးသပ်မိတယ်လို့ဖော်ပြပါတယ်နောက်တစ်စားကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့ဆာဝါမခွန်ညိုဖော်ပြပေးပါဦးခင်ဗျာ
အကယ်၍နှစ်ဖက်စစ်ကောင်းဆောင်တွေပြည်သူကိုဗဟုပြုပြီးငြိမ်းချမ်းရေးတကယ်ပဲလိုချင်တက်မဲ့ကြရဲဆိုရင်အပြတ်လှန်ဂရိတစ္ဆာတည်ကြည်စွာနဲ့ညီလာခံမတိုင်ခင်ယာယီပြစ်ခတ်ရက်ဆက်ပြီးအစိုးရနဲ့သုံးပွင့်ဆိုင်အလို့သဘောတွေ့ဆုံဆွေးနွေးကြမယ်ဆိုရင်27ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတို့အတွက်အခြေခံကောင်းတွေကိုမျှော်လင့်နိုင်ပါတယ်ဒီလိုမဟုတ်ဘဲပြည်သူကိုဥပက္ခပြုပြီးကိုယ်ယူဆနဲ့ကိုမူနဲ့ကိုအတင်းလွန်ဆွဲနေကြမယ်ဆိုရင်တိုက်ပွဲတွေလည်းမရက်တဲ့အပြင်ငြိမ်းချမ်းရေးဟာလည်းအလံဝေးနေအောင်မှာဖြစ်တဲ့အပြင်ရည်ရွယ်ချက်ကောင်းကောင်းနဲ့ကျင့်ပါပြုလုပ်မယ်27ရာစုပင်လုံညီလာခံကိုလည်းအနည်းနဲ့အများဆိုသလိုထိခိုက်နိုင်ကြောင်းတင်ပြလိုက်ရပါတယ်
Okay, အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတိုက်ဖို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေကိုလည်းလှည့်ပေးပါအောင်မယ်။တူတူကတော့ကျွန်တော်တို့ဦးမျိုးမြင့်မှာမော်လိုက်မျိုးဟာဖြစ်ပါတယ်။ဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးနိုင်မှာလားခင်ဗျာ
။ဟောဟုတ်ပါခင်ဗျာ။21ရာစုပြည်လုံးကြီးလာပါမှာ။တကယ်တမ်းဆိုရင်အစိုးရကလည်းအစိုးရတလန်းစစ်ကြောလည်းစစ်ကြောတလန်းဒရတ်လန်းတလန်းလို့ပြောနေကြမယ်ဆိုရင်တော့ညီညာကြီးကအလံဝေးမှာဖြစ်ပါတယ်။
ဟုတ်ကဲ့ဦးမျိုးမြင့်ကျေးဇူးပါကျွန်တော်တို့ဒီမှာဟို Facebook ကနေပြဖို့ထားတဲ့စာတချို့လည်းတစ်ဆက်တည်းဖော်ပြခြင်းပါတယ်အခုဒီဦးမျိုးမြင့်ပြောသွားတာ ਨੇ နည်းနည်းလေးဟိုသဘောထားချင်းလည်းတိုက်ဆိုင်နေလို့ပါသူကတော့ AK ဆိုးဆိုတဲ့အကောင့်နဲ့ပါဟိုဖွဲ့ခေါ်ဒီဖွဲ့ချန်ဒီဖွဲ့ပြန်ခေါ်ဟိုဖွဲ့ပြန်ချန်နဲ့ဝိလေချောင်ဘက်လုံနေတာတဲ့ထိုးစစ်တွေလည်းမရက်ဘူးတဲ့ NCA ထိုးထားတဲ့အဖွဲ့ကိုလည်းစော်ရင်စော်နေတာပဲဒေါ်စုကခေါ်တဲ့စစ်တပ်ကညင်းနေစစ်တပ်ကိုထိုးစစ်ရက်ဖို့ဘာတစ်ခုမှမပိုင်မနဲ့ခေါ်နေရင်လည်းစစ်တပ်သဘောမပိုင်အလကားပဲအဓိကစစ်တပ်ပါပဲတဲ့2008ကိုပြင်ဖို့ကြိုးကြော်လာတဲ့ဒေါ်စုလည်းအစိုးရဖွဲ့ပြီးကအတမထွက်တော့ဘူးတဲ့ကြားပြတ်မဲမဲဆော်ဲမှာ2008ပြင်မှု NLD မဲပေးစုဆိုပြီးတော့မွန်ပြည်နယ်မှာတစ်ခါအော်လာပြန်နေတဲ့ညဉ့်ရဲစုချင်းကညဉ့်ရဲအတွက်အမှန်တရားကိုဖော်တဖို့စစ်တပ်ကိုရေမဆန်ရဲကိုစစ်တပ်ကထိုးစစ်ဆင်နေတာကိုကြားတော့နေ့တိုင်းဘာတမ်းမှမထွက်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့ဥခွန်မြင့်ထွန်းကကျွန်တော်တို့အခုဒီသူပြောထားတယ်လို့ပြောလေဒီ NCA ထိုးတဲ့အဖွဲ့အစည်းနဲ့လည်းဟိုပြည်လဲရမပြည်လဲနောက်တစ်ခုဆက်ဆော့ဟိုပုံကုတ်တရားလည်းမော်လိုက်ကဦးမျိုးမြင့်ကလည်းပြောသွားပါတယ်အခုစစ်တပ်ကတမျိုးဒီအစိုးရတမျိုး version နှစ်ခုကလည်းကွဲနေရဆိုတာမကြာခဏပြောတဲ့ကိစ္စတွေဖြစ်နေတော့ဒီညဉ့်ညဉ့်ကျွန်တော်ဆွေးနွေးပွဲတွေမှာအစိုးရနဲ့ဟိုစစ်တပ်ဘက်ကဟိုဟိုတဘောလဲမဖြစ်နိုင်တဲ့အခြေအနေတွေကဘာကြောင့်ဖြစ်နေရတာလဲကိုမြင့်တော
်ဒါကတော့ကျွန်တော်တဘောလဲမဖြစ်ကြတာဟိုတဘောကကြပါတယ်ဘာလို့ဆိုကျွန်တော်တို့ခုညီလာခံလောက်ကြတာဟိုကကျွန်တော်တို့ညီမမညီမညွတ်တွေဖြစ်နေလို့ကျွန်တော်တို့ကညီလာခံခေါ်ယူကျင်းပပြီးတော့ဆွေးနွေးဖြေရှင်းကြရတာဖြစ်ပါတယ်အဲ့တော့ဒါကတဘောဝပါပဲအဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ကကျွန်တော်တိုင်းပြည်မှာဒီနှစ်ပေါင်း80နီးပိုင်းမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်လို့ကျွန်တော်ပြောခဲ့ကြပြီပဲလို့တကယ်လက်တွေ့ရကျွန်တော်တို့ကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ကျွန်တော်တို့ဆွေးနွေးဖြေရှင်းမှုကမလုပ်တတ်ကြသေးဘူးမလုပ်နိုင်ကြသေးဘူးဒါကိုအရင်ဆုံးကျွန်တော်လက်တွေ့ကြပါလိနိုင်ငံရေးဆွေးနွေးတဲ့ဝိုင်းထဲမှာအရင်ဝင်လုပ်ကြဖို့လိုပါတယ်ကျွန်တော်တို့ဦးအောင်မင်းကဒီအတိတ်ခက်ရက်စေးကြီးလုပ်ဖို့ဖိတ်ခေါ်စဉ်လုံးကသူကဘာပြောခဲ့လဲဆိုလို့ရှိရင်ခမားတို့ကျွန်တော်တို့အတူပူးတွဲပြီးတော့မှနိုင်ငံရေးရည်မှုအသက်တရကိုထူထောင်ကြရအောင်ပါခမားတို့နိုင်ငံရေးရင်ဆွေးနွေးကြည့်ပါမကျေနပ်ရင်ဒါပြန်တိုက်လို့ရတယ်လို့ပြောခဲ့တယ်ကျွန်တော်ထိုးနေတူရဲ့ဒီပြည်တော်စုနေခန္ဓာမှာလည်းဒေါအောင်ဆန်းစုကြည်ကလည်းပြောခဲ့တယ်ဒါလာပြီးတော့ဆွေးနွေးကြည့်ပါပေါ့ဒါဆွေးနွေးလို့မရရင်ပြန်သွားလို့ရပါတယ်ဆိုတော့လည်းဒါသူပြောခဲ့တာရှိတယ်ရှိတော့ကျွန်တော်တို့အမြင်မှာတော့တကယ်နိုင်ငံရေးဆွေးနွေးချင်ရှင်မှုဆိုတော့ကျွန်တော်တို့ကတကယ်ရေယုံကြည်ကြည်နဲ့အရင်ဆုံးရင်တော့တို့တူနဲ့တူကြမှာယုံကြည်သည်ပြည့်စုံမယုံကြည်သည်ပြည့်စုံဆွေးနွေးဖြည့်ရှင်းတဲ့ပုံစံကိုတော့အရင်ယုံကြည်ရဲပြီးတော့ကျွန်တော်တို့အတူလက်တွဲဆွေးနွေးဖို့လိုပါတယ်တူကြည်တဲ့အမြင်တွေရှိမယ်မတူရရင်ရှိမယ်ဒါတော့ကျွန်တော်တို့လူလူမျက်နှာ
စကားတော့ပြောနေကြမှာပါ
ကျွန်တော်ညှိရမှာပါဟု
တ်ကဲ
့နောက်တစ်ခုကကြိုင်ဟိုအချိန်လေးရအောင်ကျွန်တော်နည်းနည်းလေးတင်ပြကြင်တာအခုကျွန်တော်တို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပေါ့လေအဲ့ဒီကရက်လက်တွေအခုကျွန်တော်တို့နေပြည်တော်မှာလုပ်ငန်းကော်မတီအစည်းအဝေးကျွန်တော်လုပ်ခဲ့ပါတယ်လောက်ခဲ့တော့ကျွန်တော်ဘာတွေ့ရလဲဆိုရင်ဒီလူလူကနိုင်ငံဆွေးနွေးမှုနဲ့ပတ်သက်အမတန်မွတ်သိနေတယ်အမတန်ဆာလောင်နေတယ်အဲ့တော့ဒီအမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေမှာသူတို့ယဉ်နေတဲ့ဆန္ဒတွေလိုလားချက်တွေအများကြီးပြောပါတယ်ဒါသူတို့တင်ပြလာတယ်တင်ပြလာတဲ့ခါကျတော့ဒီအပေါ်မှာကျွန်တော်တို့နှစ်ခုမြင်ပါတယ်တစ်ခုကတော့လာမယ့်ကျွန်တော်တို့အနာဂတ်ဖယ်ရယ်ပြည်တော်စုထူထောင်မှုအတွက်မူတွေကိုကျွန်တော်တို့ဒီမှာအဲ့ဒီမှာရပါတယ်နောက်တစ်ခုကတော့သူတို့ယဉ်တွေမှာရှိတဲ့ဆန္ဒတွေထုတ်ပြောတာကတော့ဒီကနေ့ကျွန်တော်တိုင်းပြည်မှာဥပဒေတွေရှိတယ်သို့တော်လည်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီမဆောင်ရွက်နိုင်လို့တချို့ကလည်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့ကိစ္စရပ်တွေအများကြီးဒါလူဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတင်ပြလာတာရှိပါတယ်။အဲတော့ကျွန်တော်ညဉ့်ညဉ့်ဖြစ်စဉ်ကိုတကယ်ကျွန်တော်ခိုင်မာအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုပြောနေရုံမဟုတ်ဘဲနဲ့ဒီလက်တွေ့အလုံးလုံးနိုင်တဲ့ဟာတွေနဲ့ကျွန်တော်ပြနိုင်ဖို့လိုပါတယ်။ဥပမာရှိကျွန်တော်တို့ Federal စနစ်နဲ့ပတ်သက်တဲ့မူတွေကို20ရာစုပင်လုံညီလာခံမှာကျွန်တော်တို့ချမှတ်နိုင်တယ်ဆုံးဖြတ်နိုင်တယ်ဆိုရင်ကြံတဲ့လူတွေရဲ့ယုံကြည်မှုရလာမှာဖြစ်ပါတယ်။တုံးဒီတူပဲကျွန်တော်တို့ပြဿနာတွေပေါ့လေလက်ရှိကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေကိုအထူးအပြည့်လွှတ်တော်မှာကနေဖြည့်ရှင်းဆောင်ရွက်ပေးနိုင်တယ်ဆိုလို့ရှိရင်ဒါငင်းငင်းရဲ့ဖြစ်စဉ်ပေါ်မှာယုံကြည်မှုတွေပိုရလာမှာဖြစ်ပါတယ်အထူးအပြည့်ကျွန်တော်ဒီနေ့ငင်းငင်းဖြစ်စဉ်မှာလူမှုပါမအောင်ပွဲခံမယ်လို့ငင်းငင်းဖြစ်စဉ်အောင်မြင်မယ်လို့အားလုံးကယုံကြည်ထားတဲ့အတွက်ဒီလူမှုကိုစားပြုထားတဲ့လွှတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကအဲ့ဒီဒီငင်းငင်းဖြစ်စဉ်မှာထဲထဲဝင်ပါပေးဖို့လိုတယ်ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလက်တွေထဲမှာလွှတ်တော်ကနေဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေလည်းဟိုအဖြေတွေလည်းအများကြီးရှိပါတယ်လို့ဒါလို့လည်းကျွန်တော
်
ဖောက်ပြတင်ပြချင်တာပါဟု
တ်ကဲ့ကျွန်တော်အခုအစီအစဉ်တွက်ကချင်းရသိမကြံတော့ပါဘူးနောက်ဆုံးပြင်နေကျွန်တော်ဆရာမဒေါ်လာကျော်စောကိုမေးချင်တာပါဘာဖြစ်လို့လဲဆိုတော့အခုလက်နက်ကင်ဖွဲ့စည်းနေနောက်ဒီ NC မှာလက်မှတ်မထိုးတာတွေနောက်ပြီးလက်ရှိလက်တလုံးကိုတိုက်ပွဲတွေဖြစ်နေတဲ့ဖွဲ့စည်းနေမှာတရု နိုင်ငံရဲ့နှိစက်တဲ့အဖွဲ့တွေလည်းပါပါတယ်ဆိုတော့ဒီနေရာမှာတရုတ်နိုင်ငံကသူ့နယ်စပ်မှာလည်းမကြာခဏပြဿနာတွေဖြစ်နေဆိုတော့ဒါတွေကိုဖြစ်ရှင်းတဲ့နေရာမှာတရုတ်နိုင်ငံရဲ့ရည်ရွယ်ချက်ကရှင်းရှင်းလင်းလင်းရှိရလားဆိုလိုတာကဟိုသူနဲ့နှိစက်တဲ့အဖွဲ့စည်းတွေဘက်ကရည်ရည်တည်လားဒါမှမဟုတ်မြန်မာစိုးရကသွားနေတဲ့လမ်းကြောင်းအတိုင်းသူကရည်နေသလားဘလို့ရည်ရည်ချက်မျိုးရှိလဲဆရာမ
ဟိုကျမကြားတာတော့အခုဒီတရုတ်ကိုယ်စားလှယ်ကသူအမြဲဆွေးနွေးတိုင်းသူဘယ်ဘက်မှဂျာမန်ဘယ်ဘက်မှမလိုက်ဖ ೇನೆ ဂျာကနေပြီးတော့ဒီဆွေးနွေးပွဲတွေဖြစ်မြောက်အောင်ဆွေးနွေးပွဲတွေအရှိန်မြင့်အောင်မြင့်တင်ပေးဖို့အခန်းကပဲပါဝင်ပြရစီပါဝင်ပါတယ်လို့ပြောထားရှိတယ်လို့အဲဆိုပါတယ်အဲ့တော့ဒီတရုတ်ကပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တရုတ်ကကျမတို့ဗမာပြည်ထဲတင်ပါဝင်ပတ်သက်နေတာမဟုတ်ဘူးသူကကဘာပေါ်မှာရှိတဲ့အပူကွက်တွေအားလုံးမှာသူဒီလိုပဲအထူးသံတမန်တွေလွှတ်ထားတာဖြစ်တယ်စီးရီးယားလိုနေရာမျိုးအရှိအလယ်ပိုင်းလိုနေရာမျိုးဆူဒန်လိုနေရာမျိုးဗမာပြည်ကျတော့သူ့တပိုးအရေးကြီးတယ်ဘာဖြစ်လို့သူ့ရဲ့နောက်ပြေးတကားပေါက်ဖြစ်နေတာအဲ့တော့ဒီဗမာနိုင်ငံရဲ့ဗမာပြည်ရဲ့ပြည်ရင်းစစ်ကမုတ်ချရက်ဆိုင်မှဖြစ်ရမယ်မကြက်ဆိုင်လို့ရှိရင်ပမာတီကြီးကကြာဆုံးနိုင်ငံကြီးဖြစ်လိမ့်မယ်။သူကြာဆုံးနိုင်ငံကြီးဖြစ်ရင်ဂျန်နက်ဒေပါကနိုင်ငံတွေကိုအဆွဲခေါ်ချသွားနိုင်မယ်လို့သူပြောနေတာ2015ခုကိုကပထမအကြိမ်ဖြစ်ကလေးကသူပြောနေတာဖြစ်တယ်။ဒါကြောင့်မလို့ပမာတီရဲ့ဒီဗစ်စ်ကိုပမာတီမမစေတနာထားတဲ့နိုင်ငံများသို့မဟုတ်အဖွဲ့အစည်းများကုလသမဂ္ဂလို့အာဆီယံလို့အဲ့လိုမျိုးကလက်ဦးမှုရှိရှိပါဝင်ဖြည့်ရှင်းပေးတယ်လို့သူဆိုကြီးကပြောနေတာဖြစ်တယ်။ဒါကြောင့်မလို့လေအခုခင်ဗျားတို့လည်းကြားမှာပဲနော်ဒီအထုကိုစလဲအဲစွန်ကောရှန်ဆိုတာအနီးရကသွားနေတာပဲလေဟိုဘာလဲဒီမြောက်ပိုင်းမှာချီမဟာမိတ်အဖွဲ့ရှိတဲ့သွားတယ် UNSC လည်းသွားတယ်ဒါတောင်ပိုင်းကအဖွဲ
့အ
ဲဒီပြည်တော်လည်းသွားတယ်ကာကွယ်ရေးဝန်ကြီးကာကွယ်ရေးဦးစီးချုပ်နဲ့လည်းတွေ့တယ်ဒေါ်စုနဲ့လည်းတွေ့တယ်အဲ့ဒါလို့သူကလုံးဆက်တယ်လို့သွားပြီးတော့အဲသူတို့ရဲ့ဟိုအချက်အလက်တွေအချင်းချင်းကြားကအမြင်လွဲမှားမှုတွေဒါတွေကိုတတ်နိုင်လို့ရကိုယ်ကြီးလှုပ်ဆောင်ပေးနေကြတွေ့ရပါတယ
်ကျေးဇူးပါဆရာမကြီးအဲ့တော့ပါဝင်ဆွေးနွေးပေးတဲ့ဆရာမဒေါက်တာလက်ကျော်စောဦးခွန်မြင့်ထွန်းတို့တခြားအီးမေးလ်တွေနဲ့ပါဝင်ဆွေးနွေးပေးကြတဲ့ပုံကိုယ်တွေအားလုံးကိုလည်းပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆုမွန်တဲ့ကိုအောင်လည်းဥရတင်ဆက်ထားတဲ့စီနေနေညာဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။လာမယ့်အင်္ဂါညဒိုင်းလေလိုင်းစီစဉ်မှာလည်းပါဝင်ဆွေးနွေးလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်ကြပါတယ်ရှင်။ VOA ရဲ့တင်းတင်းတွင်နေမနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုဇော်ဝင်းလိုက်ကကြေညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်စ်မှာရှိတဲ့ဘာသာရေးအဆောက်အဦကိုစနေနေ့ကပြင်မှတ်ထားပြုလုပ်တဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုပြန်လည်ဖြစ်သွားခဲ့တဲ့အတွက်အီရတ်ဖျားဖို့အများစုအပါအဝင်လူပေါင်း၁၆ဦးသေဆုံးပြီးတော့နောက်ထပ်120လောက်လည်းထိခိုက်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပျက်စီးတွန့်လင်းနေတဲ့ခီးသည်တွေဘတ်စကားတွေမြန်မာနေလက်ကင်ဖုံးနေတဲ့တွန့်လင်းပျက်စီးနေတဲ့ဘိန်းတက်ကလထိုင်းတွေသွေးပေးကြနေတဲ့ပုံတွေကိုမြင်တွေ့ကြရပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေအကြားတူရကီကိုစန့်ကျင်မှုတွေတိုးလာနေချိန်မှာပဲစနေနေ့ကတူရကီနိုင်ငံသားရေးဝန်ကြီးမက်ဗလုကာဗူဆိုဂလူဟာ Netherlands ကိုဝင်ခွင့်ပိတ်ပင်ခံရပါတယ်။ခုလိုပိတ်ပင်တာမီခံရမှုအတွက်တူရကီသမ္မတရီဆက်တက်အာဒဝန်ကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါအပြင်တူရကီရဲ့နေတိုမဟာမိတ်နိုင်ငံဖြစ်တဲ့ Netherlands နိုင်ငံကိုနာဇီတင်တဲ့နိုင်ရှင်ပြောဆိုခဲ့တဲ့သူ့ရဲ့ဒီသတင်းပတ်ထည့်ပြောဆိုချက်အတိုင်းနာဇီလက်ကျန်နိုင်ငံတနိုင်ငံလို့ဒုတိယအကြိမ်မြောက်ထပ်လောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလေကြောင်းပိုင်နက်ထဲကိုအိန္ဒိယနယ်စပ်လူမျိုးရေးတပ်ဖွဲ့ရဲ့ရဟယင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းမြန်မာဆိုရကအိန္ဒိယဆိုရထံတန်ကြားစာပေးပို့ခဲ့တယ်လို့အိန္ဒိယအခြေစိုက် The Times of India သတင်းစာမှာရေးသားထားပါတယ်။အဲ့ဒီဖြစ်ရဟာအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်အတွင်းကဇူကော့တာတီဝါမှာအခုနှစ်ဖေဖော်ဝါရီလ3ရက်နေ့ကဖြစ်သွားခဲ့တာလို့ဆိုပါတယ်။အဲ့ဒီအဖြစ်ပြန်တဲ့ပတ်သက်လို့ဖြစ်ရှင်းချက်ပေးဖို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကနေကြာဆောင်တပ်ဖွဲ့ထံအိန္ဒိယပြည်ပရေးဝန်ကြီးဌာနကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အီပိုးကဂျလန်ကမ်ပါရပ်ကွက်မှာရှိတဲ့အလားပြင်ဆိုင်ကိုလူမောင်ခုကူးမှုနဲ့ပတ်သက်ပြီးရဲကမတင်ကားလို့ဝင်ရောက်စီးနှင်းရှာဖွေခဲ့ရမှာမြန်မာနိုင်ငံကရှမ်းမြို့သမီး19ဦးနဲ့ဗီယက်နမ်တအူးတို့ကိုတွေ့ရှိခဲ့ပြီးကယ်တင်နိုင်ခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ကွာလာလမ်ပူနဲ့ပီနန်အဝေးပြေးလမ်းမှာယူပါမှာရှိတဲ့အိုက်ပိုမြို့ဟာလူကုန်ကူးပြီးလိန်ဖြိုပြေးလုပ်ငန်းတွေလုပ်ကန်နေတဲ့အလားပြင်ဆိုင်ကိုကြာတာပရင်းနေမှာဝင်ရောက်စီးနှင်း ਕੇਰਾ ਫਿਪੀ ਲੁੰਗੋਕੁ ਖਾਂਯਾ ਤੂ ਲੋ ਯੂਸਾ ਯਾ ਤੂ ਨੰਗਾਂਜਾ ਦਾ ਅਯਾਉ 20 ਕੋ ਮਲੇਸ਼ੀਆ ਲੁੰਗੋਕੁ ਮੂ ਟੱਫਿਆ ਯੀ ਅਫੁਏ ਕਾ ਕੇ ਟਿੰਗ ਗੇਰੇ ਲੋ ਮਲੇਸ਼ੀਆ ਦਰੀ ਨੇ ਮਾ ਪੋ ਪਿਆ ਥਾ ਬਾਰੇ
ਤਰੀਨ ਚਿੰਚੋ ਕੋ ਕੋਸੋ ਵੇ ਲਾਗਾ ਚਿੰਨਾ ਪੀ ਕੇਰਾ ਬਾ ਟੀਮ ਨੇ ਟ੍ਰੇ ਸੀਜ਼ਨ ਥੋ ਲੋ ਇਮੂ ਗਾ ਰੋ ਡੋ ਕਿ ਮਿਊ ਟੱਫ ਫਿਪੀ ਰੋ ਇੰਜਿਨ ਦਾ ਗਾ ਰੋ ਸੀ ਨੇ ਪਾਪ ਟੂ ਰੋ ਮੈਮ ਚਿਪ ਬਾਰੇ ਚਿਮਾ ਇਕ ਟੈਂਸ ਮਾ ਸ਼ੇ ਫਿਓ ਅਮਰੀਕਨ ਤਾਂ ਮਨੇ ਫੈ ਮੀ ਮਾ ਬਾ ਦਾ ਸੀਜ਼ਨ ਨੇ ਕੋ ਮਨੇ 6 ਨਾਈ ਨੇ ਕਾ ਨੇ 9 ਨਾਈ ਥੀ ਥੋ ਲੋ ਪੀ ਕੇਰਾ ਚਿਪ ਬਾਰੇ ਨੇ ਨੇ ਬਾਈ ਸੀਜ਼ਨ ਨੇ ਕੋ ਰੋ ਨਿਆ 6 ਨਾਈ ਖੁਏ ਕਾ ਨੇ 9 ਨਾਈ ਥੀ ਡਾਇ ਆਈ ਥੋ ਲੋ ਪੀ ਦੋ ਆਉ ਮਾ ਬਾ ਫਿਓ ਏ ਕੋ ਨਾ ਸਿੰ ਤੂ ਆ ਲੋ ਕੋ ਥੂ ਬੇ ਜੇਸੂ ਟੀ ਚੀ ਬਾਰੇ ਤੋ ਦਾ ਸ਼ਿਨ ਪਾ ਕਾਂ ਦੋ ਨੇ ਨੇ ਚਿਪ ਬਾ ਸੀ ਸ਼ੇ
This program has come to you from the Voice of America, Washington.